Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် April 20ရက်အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမော်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
ထိုင်းကဒီရေးမှာနည်းနည်းအပြော့သွားအောင်လုပ်တဲ့သဘောလားသို့မဟုတ်လို့ရှိရင်နောက်သူအနေနဲ့ဒါကိုဝင်ပြီးတော့မဆွက်ချင်တဲ့သဘောမျိုးနဲ့ဒီလိုကောင်းနိုင်ငံကောင်းဆောင်အနေနဲ့နည်းနည်းလေးရှောင်ထွက်ပြီးတော့သူတို့ရဲ့နိုင်ငံရေးဝင်ကြီးကိုပဲလှုပ်တဲ့သဘောလားဆိုတော့ကျွန်တော်တို့နည်းနည်းသုံးသပ်ဖို့ရှိရပါတော့
။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ASEAN အစည်းအဝေးကိုဖိတ်ခေါ်တာနဲ့ပတ်သက်လို့ယူဆချက်အမျိုးမျိုးရှိနေတဲ့အပေါ် CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ရဲ့သုံးသပ်ချက်ရှိလာမဲ့ရက်တွေတဲ့ကျင်းပဖို့ရှိတဲ့ ASEAN အထူးအစည်းအဝေးပွဲနဲ့ပတ်သက်လို့ကုလအသွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းနဲ့လက်ရှိကုလအသွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်တို့ကဘာတွေတိုက်တွန်းပြောကြသလဲ။အင်္ဂါဂျူပေါ်မှာရဟတ်ရင်ငယ်ပထမဆုံးအကြိမ်ပြန်တန်းနိုင်ခဲ့တဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။အဒီနောက်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍမှာတော့စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုတော့အင်္ဂါနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တန်ကြီးထိုက်တို့ကပြောပြပေးမှာပ
ါမြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဖြစ်ပေါ်နေတဲ့သွေးမြေကြအကြမ်းဖက်မှုတွေကိုဖြေရှင်းဖို့အတွက်အာဆီယံခေါင်းဆောင်တွေညီညီညွတ်ညွတ်နဲ့ကြိုးစားကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်ပါတယ
် Today ASEAN's role is more crucial than ever as the region faces an urgent crisis in Myanmar.
မြန်မာနိုင်ငံရေးဟာဒေတာရင်းချုပ်တွေ့နေရတဲ့အရေးတကြီးပြဿနာတစ်ခုဖြစ်နေတဲ့အတွက်ဒီကနေ့အာဆီယံရဲ့အခမ်းကဏ္ဍဟာဘယ်တော့နဲ့ကနေမှမတူအောင်အရေးပါနေကြောင်းမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေနှစ်နိုင်ငံချင်းဖြစ်စေအားလုံးစုပေါင်းပြီးဖြစ်စေလှုပ်ဆောင်ကြဖို့အတွက်ထပ်မံတောင်းဆိုပါတယ်လို့ပြောသွားတာပါ။အာဆီယံအဖွဲ့အစည်းနဲ့မြန်မာနိုင်ငံအတွက်တန်တမာရေးဆိုင်ရာပဋိပက္ခကာကွယ်ရေးဆိုင်ရာနဲ့ငင်းချမှုတိဆောက်ရေးဆိုင်ရာတွေမှာသိအရေးပါကြောင်းကုလသမဂ္ဂနဲ့အာဆီယံအပါအဝင်ဒေတာရင်းအဖွဲ့အစည်းတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာလုံခြုံရေးကောင်စီရဲ့တနင်္လာနေ့ဆွေးနွေးပွဲမှာအထွေထွေမှုချုပ်ကထောက်ပြပြောဆိုခဲ့တာပါ။အထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရက်နာဘူဂနာကဒေတာရင်းကိုရောက်နေတာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့တည်ငြိမ်အေးချမ်းစေဖို့သူအနေနဲ့စစ်တပ်နဲ့ရောတခြားအဖွဲ့အစည်းတွေနဲ့ပါဆွေးနွေးပြောဆိုဖို့အသင့်ရှိနေတယ်လို့လည်းပြောပါတယ်။ Miss Bugnan ဟာ April 9ရက်နေ့ကလေးကထိုင်းနိုင်ငံဘန်ကောက်ကိုရောက်နေတာဖြစ်ပြီးမြန်မာနိုင်ငံတွင်သွားရောက်ဖို့ပန်ချချက်ကိုမြန်မာစစ်တပ်ကတော့ကြည်ဝင်ခွင့်မပေးသေးပါဘူး။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးကလေးက Miss Bugnan ဟာဒေတာရင်းကိုပထမဆုံးချိန်သွားရောက်တာဖြစ်ပြီးဘန်ကောက်မှာထိုင်းအာဏာပိုင်တွေဒေသဆိုင်ရာကုလသမဂ္ဂအရာရှိတွေနဲ့ဘန်ကောက်မြို့မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ရုံးတွေကတာမတ်တွေနဲ့မြန်မာစစ်အာဏာသိမ်းမှုအရေးကိုဒေတာရင်းနိုင်ငံတွေရဲ့သဘောတည်းဆောင်ရွက်ချက်ကိုအခြေခံပြီးထိရောက်တဲ့နိုင်ငံတကာတုံ့ပြန်ဆောင်မှုတစ်ခုဖြစ်လာအောင်ဆောင်ရွက်နိုင်ရေးအတွက်ဆွေးနွေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာသွေးမြေကျအသေးဆုံးအရာတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်းကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးမလာစေဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံဖွဲ့စည်းအနေနဲ့ညီညီညွတ်ညွတ်နဲ့ချက်ချင်းလှုပ်ဆောင်ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂနဲ့အာဆီယံလိုဒေတာရင်းနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တနင်္လာနေ့အဆင့်မြင့်အရာရှိများဆွေးနွေးပွဲမှာအခုလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနောက်ထပ်တိုးမလာအောင်ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့မြန်မာစစ်ကောင်ဆောင်တွေနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးဖို့လဲမစ္စတာဘန်ဂီမွန်ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေမြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့တွေ့ဆုံဆွေးနွေးဖို့လည်းပန်ကြားခဲ့ပါတယ်
။ I urge ASEAN leaders to take immediate and concerted actions at the summit. As a minimum,
ASEAN ခေါင်းဆောင်တွေအနေနဲ့အခုကျင်းပတော့မယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆွေးနွေးတိုင်ပင်မှုတွေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့တိုက်တွန်းပါတယ်။အနည်းဆုံးတော့မြန်မာနိုင်ငံတည်းကိုတွားပြီးသက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့အာဆီယံအစည်းအဝေးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလွတ်ဖို့သဘောတူသင့်ပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာအရက်သားတွေပုံမှာရရဆက်ဆက်အင်အားသုံးနှိမ့်နေတာကိုရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပြင် ထောင်နဲ့ချီတဲ့ဆန္ဒပြပြည်သူတွေကိုဖမ်းဆီးထားတာကိုပါရှုံချကြောင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအပြောနယ်တွေမှာပဲတညီတညွတ်တဲ့လက်တွေ့ဆောင်ရွက်ပေးကြဖို့လဲပန်ကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဟောင်ဘန်ဂီမွန်ဟာဝိုင်းရင်ပုဂ္ဂိုလ်ကြီးများအဖွဲ့ Elders အဖွဲ့ဝင်တဦးဖြစ်ပြီးကုလသမဂ္ဂအတွင်းမှုချုပ်ဖြစ်တာဝန်ယူခဲ့စဉ်ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လှမ်းရေးအတွက်အကူအညီခဲ့သူတဦးလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်မှာအာဏာသိမ်းလိုက်တဲ့စစ်တပ်ကို EU ဥရောပသမဂ္ဂကတနင်္လာနေ့မှာနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်လိုက်တယ်လို့ EU နိုင်ငံခြားရေးမူဝါဒရေးဆိုင်ရာအကြီးအကဲ Joseph Borrell ကပြောပါတယ
်။ The new is that we adopted a second much larger package of sanctions affecting 10 individuals.
EU ကမြန်မာစစ်တပ်ပေါ်မှာဒုတိယအကြိမ်ဖြစ်တဲ့ပိုပြီးကြီးမားတဲ့အရေးယူမှုတွေကိုချမှတ်လိုက်ပါတယ်။ဒါဟာလူပုဂ္ဂိုလ်10ဦးနဲ့မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းနှစ်ခုအတွက်တက်ရောက်စီမှာဖြစ်ပါတယ်။နောက်မြန်မာလူထုအတွက်လူသားချင်းစာနာမှုအကူအညီတွေလည်းတိုးပြီးပေးဖို့လိုနေတာမို့ယူရို6သန်းတိုးပေးဖို့ဆုံးဖြတ်ပါတယ်။ဒါပေမဲ့တကယ်အရေးကြီးတာကဖိနှိပ်မှုအလုံးရပ်တန့်သွားစေပါလို့ပြောသွားတာပါ။စစ်တပ်အာဏာသိမ်းပြီးနောက်တနေ့မှာပဲအစ်စ်ဖွဲ့စည်းလိုက်တဲ့စစ်ကောင်စီဝင်အဖွဲ့ဝင်9ဦးနဲ့ကြံကြိုင်းဝင်ကြီးဦးချက်နိုင်တို့ပေါ်မှာပြစ်မှတ်ထားအရေးယူခဲ့တာဖြစ်ပြီး EU နိုင်ငံတွေစီခီးသွားပိတ်ပင်တာနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့လှုံ့ဆော်လိုက်တာဖြစ်ပါတယ်။ဒါပြင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းနှစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့ကိုလည်းအရေးယူလိုက်တာပါ။အာဏာသိမ်းထားတဲ့စစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အာဏာသိမ်းပြီးချိန်ကစပြီးတော့ယာယီသမ္မတတာဝန်ယူထားတဲ့ဦးမြင့်ရွှေတို့ကိုပြီးခဲ့တဲ့လကတည်းက EU ကအမည်မဲဆင်းသွင်းထားတာဖြစ်ပါတယ်။ပြီးခဲ့တဲ့လထဲမှာ EU ကမြန်မာစစ်ကောင်စားအပါအဝင်ထိတ်တန့်စစ်ဖက်အရာရှိကြီး10ဦးကိုဒဏ်ခတ်အရေးယူထားသလိုမြန်မာနိုင်ငံပေါ်လည်းနဲ့ရောင်းချမှုလဲတားမြစ်ပိတ်ပင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ3လနီးပါးရှိနေပါပြီ။အာဏာသိမ်းတာကိုလက်မခံဘဲဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတွေကအကြမ်းဖက်နှိမ်နင်းမှုတွေရှိနေတဲ့အကြားကပဲမြန်မာနိုင်ငံတလောဆန္ဒပြမှုတွေကဆက်ပြီးရှိနေစေပါ။မန္တလေးမြို့မှာတနင်္လာမနေ့ပိုင်းမှာစတင်တဲ့တပိတ်ပေါင်းစုံကိုစစ်တပ်နဲ့ရဲကတပိတ်စတင်ချိန်မှာပဲဖြိုခွင်းခဲ့ပါတယ်။အဖမ်းဆီးခံရသူကလည်း900လောက်ရှိတယ်လို့တပိတ်မှာပါဝင်သူတူက VOA ကိုပြောပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တပိတ်တွေပြုတ်လုနေတဲ့မြင်းချံမြို့မှာတော့တနင်္လာညပိုင်းကစပြီးတနင်္လာမနေ့ခင်းအထိရဲနဲ့စစ်တပ်ကဆန္ဒပြဒေသခံတွေကိုပြစ်ခတ်နှိမ်နင်းနေတာပါ။မနေ့စောပိုင်းပြစ်ခတ်မှုကြောင့်နှစ်ယောက်ဒဏ်ရာရတယ်လို့ညဘက်ကအဖမ်းခံသူတယောက်ကတော့တေဆုံးပြီဆိုပြီးအလောင်းလာထုတ်ခိုင်းတယ်လို့မြို့ကန်တူကဗီဝေကိုပြောပါတယ်။ဆီယနာတိမ်မှုကိုဆန့်ကျင်ဆန္ဒပြသူတွေကိုဖိနှိပ်ဖို့ကြိုးစားနေတဲ့တပ်တွေကလမ်းပေါ်ဆန္ဒပြသူတွေနဲ့မဟုတ်တော့ဘဲအိမ်ထဲမှာနေတဲ့ပြည်သူတွေကိုပါပြစ်ခတ်ချိန်ချောက်တာတွေပို့ပြီးလှုပ်လာနေပါတယ်။ရန်ကုန်မြို့မြို့နယ်တချို့ကလမ်းဆောင်နေရာတွေမှာစစ်တပ်ရဲ့အင်ရအဖြစ်နဲ့တားဆီးစစ်ဆေးတာတွေတကောင်ရှင်းစစ်တာတွေလုပ်နေပါတယ်။တနင်္လာညပိုင်းမှာရှမ်းပြည်နယ်ကြောက်မဲမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ပစ်ခတ်တာကြောင့်တအူးတေဆုံးခဲ့တယ်လို့ AR တိုင်းမှာလည်းပစ်ခတ်မှုတွေရှိပါတယ်။ဒီလိုပစ်ခတ်နှိမ်နင်းနေတဲ့ဂျားကပဲမြန်မာနိုင်ငံတဝန်းကမြို့တွေမှာဆင်အာနာတိမ့်မှုဆန့်ကျင်ဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြတာဖြစ်ပါတယ်။ February 1ရက်စစ်တပ်အာနာတိမ့်ခဲ့ခြင်းကစပြီးတော့တေဆုံးခဲ့ရတဲ့ဆန္ဒပြပြည်သူက800နီးပါးရှိနေပါပြီ။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်အမေရိကန်ပြည်ထောင်စုတွင်းကအရွေးရောက်ပြီးသူရိုက်အတွက် COVID-19 ကာကွယ်ဆေးထိုးနှံနိုင်မယ့်နေ့အဖြစ်သမ္မတဂျိုးဘိုက်ဒန်သတ်မှတ်ကြေညာထားတဲ့နေ့မှာပဲသမ္မတအင်ဂျူရော COVID-19 တုံ့ပြန်ကင်တွယ်ရေးအဖွဲ့ကလည်းကာကွယ်ဆေးထိုးနှံရေးမှာလွယ်ကူဘေးကင်းထိရောက်မှုတွေကိုအားပေးပြောဆိုနေကြပါတယ်။ဧပြီလ19ရက်နေ့တနင်္လာနေ့ဟာဆိုရင်အမေရိကန်ပြည်ထောင်စုတွင်းကအသက်16နှစ်နဲ့အထက်အားလုံးအတွက် COVID-19 ကာကွယ်ဆေးထိုးနှံနိုင်ပြီဖြစ်တဲ့တနင်္လာနေ့ကိုကာကွယ်ဆေးထိုးနှံအဖြစ် COVID-19 တုံ့ပြန်ကင်တွယ်ရေးဆိုင်ရာအင်ဂျီရောအကြီးအကဲအချံပေး Andy Slavitt ကလူမှုကွန်ရက် Twitter မှာရေးသားခဲ့ပါတယ်။ အမေရိကန်ပြည်သူ90ရာခိုင်နှုန်းအတွက်ကာကွယ်ဆေးထိုးနိုင်ရာနေရာနဲ့ငားမှအတွင်ရှိနေစေရေးနောက်ကာကွယ်ဆေးထိုးနိုင်ရေးအတွက်ဆေးလက်လုံလောက်တယ်လို့အင်ဘူရိုအကြီးအကဲအကြပေးဆလာဗစ်ကအွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်မှပြောပါတယ
် Every time and every day you get more and more people vaccinated
နေ့စဉ်နဲ့အမျှချိန်နဲ့အမျှကာကွယ်ဆေးထိုးပြီးစီသူတိုးလာတာနဲ့အတူကူးစက်မှုလည်းကျဆင်းလာမယ်အကြောင်းဒီလိုဖြစ်လာမယ်ဆိုရင်ပုံမှန်ခြေနေကိုပြန်ရောက်ဖို့ပိုပြီးတော့လွယ်ကူလာစေမယ်အကြောင်းဓမ္မတက်မှုနဲ့ကူးစက်မြန်ယောဂါများဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာအန်တိုနီဖောက်ချီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအမေရိကန်ရဲ့ကိုရိုနာကပ်ဘေးယောဂါအခြေအနေကရှုပ်ထွေးတဲ့အဆင့်မှာရှိနေသေးကြောင်းအမေရိကန် CDC ယောဂါထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာဝလန်စကီကပြောပါတယ်ပြီးခဲ့တဲ့လတုန်းကနေ့စဉ်ကူးစက်မှုပြင်းမြ 9,000 ကျော်ရှိပြီးအခုဆိုရင်တရက်ကိုကူးစက်မှုအသစ်ပြင်းမြ 68,400 ကျော်ရှိနေတာကြောင့်ကူးစက်မှုအသစ်တွေတိုးလာနေတယ်လို့သူမကထောက်ပြပါတယ်သေဆုံးမှုနဲ့ဆေးရုံတင်ရမှုကလည်းတိုးလာတယ်လို့ပြောပါတယ်
I want to recognize that we remain in a complicated stage.
American ပြည်ထောင်စုတွင်းမှာနေစဉ်တဲ့အမျှအရှိန်မြင့်မြင့်နဲ့ကာကွယ်ဆေးထိုးဆောင်ရွက်နေတဲ့တစ်ဖက်မှာတချို့ဒေသတွေမှာတော့ဖြစ်ပွားမှုနဲ့ဆေးရုံတင်ရမှုကတိုးလာနေပါတယ်။ကာကွယ်ဆေးမထိုးရသေးတဲ့လူငယ်တွေကြားမှာလည်းကူးစက်မှုနှုန်းကတိုးလာပါတယ်လို့ CDC ရဲ့ညွှန်ကြားရေးမှူးဒေါက်တာဝလန်စကီရှင်းပြသွားတာပါ။အခုချိန်ထိအမေရိကန်192တန်းအနည်းဆုံး COVID-19 ကာကွယ်ဆေးတစ်ကြိမ်ထိုးထားပြီဖြစ်ပြီးဒီရည်အတွက်ဟာဆိုရင်သမရဘိုင်ဒင်ရဲ့သမရတက်တန်ပထမရက်တရအတွင်းလူပေါင်းတန်း100ကာကွယ်ဆေးထိုးနှံ PCE ရည်မှန်းချက်ရဲ့90ရာခိုင်နှုန်းကိုရက်ပေါင်း88ရက်အတွင်းဆောင်ရွက်နိုင်ခဲ့မှုဖြစ်တယ်လို့လည်းဒေါက်တာဝလန်စကီကပြောပါတယ်ရှင်။အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာ COVID-19 လူနာစံချိန်တင်များလာပြီးကျန်းမာရေးစောင့်ရှောက်မှုမနိုင်မနှင်းဖြစ်လာတာနဲ့အတူပဲမြို့တော်ညူဒေလီကို6ရက်ကြာအသွားအလာကန့်သတ်တိုင်းမြှင့်မှုလော့ခ်ဒေါင်းချမှတ်ကြောင်းတနင်္လာနေ့မှာကြေညာပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒုတိယတကြိမ်ဖြစ်လာနေချိန်မှာပဲဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်လည်းနောက်သတင်းပတ်ထဲနယူးဒေလီကိုသွားမဲ့ခီးစဉ်ကိုဖျက်ပါတယ်။ဗြိတိန်အိန္ဒိယဆက်ဆံရေးဆိုင်ရာတွေ့ဆုံဆွေးနွေးပွဲကိုအွန်လိုင်းကနေကျင်းပမယ်အကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။နယူးဒေလီမြို့တော်မှာအရေးပေါ်ကုသပေးဖို့အတွက်ဂရင်းနေရာ100လောက်ပဲကျန်ရှိပြီးအောက်ဆီဂျင်နဲ့ရေးချတဲ့ဆေးဝါးတွေလည်းလက်ကျန်သိမ့်မရှိတော့တဲ့အကြောင်းနယူးဒေလီမြို့တော်အုပ်ချုပ်ရေးမှူးကတနင်္လာနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်ဒီဒလီကာ health system बड़ी मात्रा में और अधिक patients अब लेने में असमर्थ है
ဒေလီမြို့တော်မှာ COVID-19 လူနာအများကြီးလက်ခံကုသပေးနိုင်တဲ့အခြေအနေမရှိတော့တဲ့အကြောင်းမြို့တော်မှာအသွားအလာကန့်သတ်ပိတ်ပင်မှုချရင်အကြီးအကျယ်ဒုက္ခတွေ့နိုင်ကြောင်းဒေလီမြို့တော်အုပ်ချုပ်ရေးမှူးရှင်းပြခဲ့တာပါဒေလီမြို့တော်ရဲ့ကျန်းမာရေးစောင့်ရှောက်မှုပြိုလဲသွားပြီလို့ပြောတာမဟုတ်ပေမဲ့အကန့်အသတ်နဲ့ပဲဆောင်ရွက်နိုင်တော့မှာဖြစ်တဲ့အတွက်တင်းတင်းကြပ်ကြပ်အရေးယူမဆောင်ရွက်ရင်ပြိုလဲသွားနိုင်တယ်လို့အုပ်ချုပ်ရေးမှူးကထပ်လောင်းပြောပါတယ်။လာမယ့်တနင်္လာနေ့ထိလော့ခ်ဒေါင်းချထားတဲ့လူရေသန်း20ရှိတဲ့ဒေလီမြို့တော်မှာနေ့စဉ် COVID-19 လူနာက2000ခွဲထိစံချိန်တင်များလာနေတာပါ။အိန္ဒိယနိုင်ငံရဲ့တခြားမြို့ကြီးတချို့မှာလည်းအသွားလာကန့်သတ်ပိတ်ပင်မှုလော့ခ်ဒေါင်းချမှတ်ထားပါတယ်။မွန်ဘိုင်းမြို့မှာကုန်ထုတ်လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေနဲ့အများပြည်သူဆိုင်ရာနေရာအများစုကိုဒီလကုန်အထိပိတ်ထားပါတယ်ရှင်။အမေရိကန်သမ္မတအင်ဘူရိုကဥဆောင်ကျင်းပမဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံကိုဒီသတင်းပတ်အတွင်းကျင်းပဖို့ရှိနေချိန်မှာပဲရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကိုထိတ်တန့်ဦးစားပေးနိုင်ငံခြားရေးမူဝါဒတစ်ခုအဖြစ်ထားရှိကြောင်းအမေရိကန်အစိုးရကအခိုင်အမာထပ်မံပြောကြားပါတယ်။ပြန်ပြင်းပြင်းဆွန့်ရင်အပြောင်းလဲတရဖော်ဆောင်နိုင်ရေးလဲအမေရိကန်ပြည်ထောင်စုကရှိမှန်းထားပါတယ်။ရာသီဥတုပြောင်းလဲမှုအရေးအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်ပြီးနိုင်ငံဆိုင်ဝန်ကြီးအန်ထိုနီဘလန်ကင်ကတနင်္လာနေ့မှာပဲမယ်ရီလန်းပြည်နယ်အနာပိုလီစ်က Chesapeake Bay Foundation မှာမိန့်ခွန်းပြောကြားပါတယ်
။ It's difficult to imagine the United States winning the long-term strategic competition with China if we cannot lead the renewable energy revolution.
ပြန်ပြင်းပြင်းဆွန့်ရင်ပြောင်းလဲမှုမှာအမေရိကန်ပြည်ထောင်စုကဥဆောင်နိုင်မှုမရှိဘူးဆိုရင်တရုတ်နဲ့ရေရှည်မဟာဗျူဟာပြိုင်ဆိုင်မှုမှာအမေရိကန်အသာစီးရာရေးညှို့မှန်းဖို့ခက်ခဲပါလိမ့်မယ်တဲ့အခုဆိုရင်အမေရိကန်တွေနောက်ကျနေပါပြီတရုတ်ဟာဆိုလာပြားတွေလေထုကနေစွန့်ရင်ထုတ်တဲ့တာပိုင်တွေဘက်ထရီတွေနဲ့လျှက်စစ်ကားတွေထုတ်လုပ်မှုနဲ့တင်းပို့ရောင်းချမှုအများဆုံးဖြစ်ပါတယ်လို့ဝန်ကြီးဘလန်ကင်ပြောဆိုခဲ့တာပါကမ္ဘာမှာကြုံတွေ့နေရတဲ့ရာသီဥတုပြောင်းလဲမှုအရေးကိုအမေရိကန်တွေဘက်ကဥဆောင်ပြီးမလုပ်နိုင်ရင် ကမ္ဘာရာသီဥတုအရေးအနာဂတ်ကိုအမေရိကန်ရဲ့အကျိုးစီးပွားစံတန်ဖိုးတွေကိုထင်ဟပုံဖော်ခွင့်ဆုံးရှုံးသွားမှာဖြစ်တယ်လို့အမေရိကန်ပြည်သူတွေအတွက်အလို့ကင်ပေါင်းများစွာဆုံးရှုံးရမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ရာသီဥတုပြောင်းလဲမှုအရေးဆိုင်ရာကမ္ဘာခေါင်းဆောင်များညီလာခံကိုတော့လာမယ့်ဧပြီလ22ရက်နဲ့23ရက်တို့မှာအွန်လိုင်းကနေတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်ပိုင်းရှင်ချန်းဒေသတွင်းကဟွီဂါတွေနောက်တခြားတက်အနွယ်ဝင်မွတ်စလင်တွေအပေါ်မှာတရုတ်အစိုးရကလူသားမျိုးနွယ်အပေါ်စန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်နေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုပါတယ်။ကြဲကြဲပြန့်ပြန့်စနစ်တကျလုပ်နေတဲ့အစုလိုက်အပြုံလိုက်ထိမ့်သိမ့်မှုနှိပ်စက်ညှဉ်းပန်းမှုယဉ်ကျေးမှုထုံတမ်းစင်လာတွေကိုချိုးနှိမ်မှုတွေနောက်တခြားနှိပ်ကမှုဆိုင်ရာမူဝါဒတွေအတွေ့တရုတ်ခေါင်းဆောင်ဘက်မှတာဝန်ရှိတယ်လို့တင်းနယ်လာနေကထုတ်တဲ့ HRW ရဲ့အစီရင်ခံစာကဖော်ပြပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တန်ကြီးထိုက်သူကပြောပြပေးသွားတာပါတော်သားရှင်တွေအခုနားဆင်နေရတဲ့ VOA American အတန်ရဲ့အစီအစဉ်တွေကို burmese.voanews.com in the next seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစလို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ April 24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့မြမအရေး ASEAN ထိပ်သီးအစည်းအဝေးအတွက် CRPH ဒါမှမဟုတ် NUG အစိုးရကို ASEAN ကဖိတ်ခေါ်ထားခြင်းမရှိသေးဘူးလို့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကပြောပါတယ်။ဦးထင်လင်းအောင်ကို Match Engine နိုင်ငံဆက်သွယ်မေးမြန်းထားပါတယ်။
ဒီ April 24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပဖို့စီစဉ်ထားတဲ့ဒီမြမအရေးအာဆီယံထိပ်သီးအစည်းအဝေးပွဲကိုပေါ့လေ CRPH NUG ဒီအမျိုးသားညီညွတ်ရေးအစိုးရကိုအာဆီယံဘက်ကဖိတ်ခေါ်ထားတာရှိပါလားရှင်
။အတိအကကျွန်တော်တို့မနေ့ညက2နာရီလောက်အထိတော့ဖိတ်ခေါ်ထားတာမျိုးမရှိသေးပါဘူးကျွန်တော်သိရတော့တော့ American Standard ချိန်ည2နာရီပေါ့နော်ဆိုတော့မြန်မာစံတော်ချိန်ဆိုလို့ရှိရင်တော့နေ့လေ12နာရီခွဲလောက်ပေါ့နော်12နာရီခွဲလောက်ထိတော့ကျွန်တော်တို့ကိုတရားဝင်ဖိတ်ကြားခြင်းမျိုးမရှိပါဘူးဗျ
တကယ်လို့အာဆီယံဘက်ကအဲ့လို CRPH နဲ့ဒီ NUG အစိုးရကိုဖိတ်ကြားလာမယ်ဆိုရင်ရောဘယ်လိုတုံ့ပြန်မလဲရှင
်ဖိတ်ကြားလာမယ်ဆိုရင်တော့ကျွန်တော်တို့ကကြိုးစားရမှာပေါ့ဗျာဒါကကျွန်တော်တို့ကိုအသိမှတ်ပြုပြီးတော့ဖိတ်ကြားလာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကဒါကိုကြိုးစားရမယ်ဒါကိုကျွန်တော်တို့အနေနဲ့လေးနဲ့စဉ်းစားပြီးတော့ကျွန်တော်တို့ကတည်ရောက်ဖို့ကိုစဉ်းစားတော့မှာဖြစ်ပါတယ်ဗျ
ဒီအင်ဒိုနီးရှားမှာကျင်းပမယ်ဒီမြမရေးအာဆီယံထိပ်သီးညီလာခံအစည်းအဝေးကိုတော့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်မယ်ဆိုပြီးတော့ထိုင်းအစိုးရဘက်ကပြီးခဲ့တဲ့တောက်ကြနေ့လောက်ကသူတို့ကြေညာချက်ထုတ်ပြန်ထားတာရှိပါတယ်ဒါပေမဲ့စစ်ကောင်စီကတော့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခြင်းရှိမရှိဆိုတာတော့သူတို့အတိပြုဟိုထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးဆိုတော့တကယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတက်ရောက်မယ်ဆိုလို့ရှိရင်လေသူကိုယ်တိုင်ပေါ့နော်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာသူရဲ့ပြပခီးစဉ်ပထမဆုံးဖြစ်လာမယ့်အနေထားလေးရှိတယ်လို့သူ့ကိုဒီနိုင်ငံရဲ့ပြင်ပထွက်လာတာနဲ့ဖန်ဆီးဖို့ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုထားတာရှိပါတယ်ဆိုတော့တကယ်ပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ကဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးကိုသူကိုယ်တိုင်တက်ရောက်ဖို့ရှိမရှိပါတော့ကိုတင်လေးအောင်လို့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်အနေနဲ့သုံးသပ်မယ်ဆိုရင်တော့သူတက်ရောက်လိမ့်မယ်လို့ကျွန်တော်ကတော့မထင်ဘူးဗျဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့တက်ရောက်လို့ရှိရင်သူဘာကြိုးထူးမလဲပေါ့သူ့အတွက်ဘာဖြစ်လို့လဲဆိုတော့သူတို့လက်ရှိလှုပ်ထားခဲ့တဲ့ရာဇဝတ်မှုတွေကနည်းတာမဟုတ်ဘူးဒီကိစ္စပေါ်မှာအာဆီယံကသူ့ကိုဒါကိုချီးကျူးဖို့ဖိတ်တာလို့တော့ကျွန်တော်မထင်ဘူးဗျအာဆီယံအနေနဲ့သူ့ပေါ်မှာတစုံတရာပြောဆိုလာမယ်ဆိုတာကိုသူလည်းတွေးမိပြီးသားဖြစ်မှာပါအဲ့ဒါကြောင့်မလို့သူ့အနေနဲ့ဒါကိုရှောင်ကွင်းဖို့အတွက်သူတက်ရောက်လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျ
အဲ့တော့ဘိုးချုပ်မှုကြီးမင်းအောင်လိုင်ကိုဒီအာဆီယံအစည်းအဝေးကိုဖိတ်ခေါ်တဲ့အတွက်ဝေဖန်မှုတွေလည်းရှိတယ်လို့ပေါ့နော်အမြင်အမျိုးမျိုးတွေလည်းရှိပါတယ်တစ်ဖက်မှာလည်းဘိုးချုပ်မှုကြီးမင်းအောင်လိုင်ကိုဖိတ်ခေါ်လိုက်တဲ့အတွက်အဲသူတို့စစ်ကောင်စီကိုပေါ့လေအတိမတ်ပြူရာရောက်တယ်ဆိုတာမျိုးလေအာဆီယံကိုဝေဖန်တာကြီးလည်းရှိတယ်အဲ့တော့အခုဆိုရင်ဒီလူထုအခြေပြုအဖွဲ့အစည်းတွေကနေပြီးတော့လေဒါကိုပေါ့စစ်ကောင်စီကိုအတိမတ်မပြုတ်ဖို့ဆိုပြီးတော့ဟိုသူတို့ကန့်ကွက်နေတာကြီးလည်းရှိတော့ဒီပေါ်မှာပေါ့နော်ကိုတင်လေးအောင်တို့ရောဘယ်လိုသုံးသပ်လဲရှင
်အဲအဲ့ဒီမှာတော့ကျွန်တော်တို့ကနှစ်ပိုင်းခွဲပြီးတော့မြင်တယ်ဗျာဘယ်လိုမျိုးလဲဆိုတော့သူ့ကိုဒီလိုမျိုးဖိတ်ကြားခြင်းဟာတစ်ဖက်ကကြည့်ရင်တော့ဟုတ်တယ်ဒါစစ်ကောင်စီကိုအတိမတ်ပြုလို့ဖိတ်ကြားတဲ့တံတန်တက်ရောက်နေတာပေါ့နော်အာဆီယံကနေပြီးတော့ဒါပေမဲ့တစ်ဖက်ကပြန်ကြည့်တဲ့အခါမှာအဲစစ်ကောင်စီရဲ့ခုနကတည်းကကျွန်တော်ပြောသွားသလိုပဲလှုပ်ထားတဲ့လူမှုလူတွေပေါ်မှာတပ်ဖြတ်ထားတဲ့ဒီရာဇဝတ်မှုတွေကရှိနေတဲ့အခါမှာနိုင်ငံတကာမှာလည်း pressure တွေရှိနေတယ်ဒီကိစ္စပေါ့နိုင်ငံတကာမှာလည်းဒီလောက်တောင်ပြောဆိုနေကြတဲ့အပေါ်မှာဒီအာဆီယံကဒါကိုသူ့ကိုအတိမတ်ပြုဖို့ဖိတ်တာတော့မဖြစ်နိုင်ဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ကသုံးသပ်တယ်ပြီးလို့ရှိရင်ဒါကို နိုင်ငံတကာကဆိုတာထက်ကိုလေဒီအနောက်နိုင်ငံတွေကနေပြီးတော့ pressure တွေအများကြီးပေးထားတာရှိတယ်အဲ့ဒါအပြင်ကိုနောက်နိုင်ငံတွေကလည်းအာဆီယံနဲ့အနီးကပ်ဆက်ဆက်ပြီးတော့သူတို့ကအာဆီယံနိုင်ငံတွေအပေါ်မှာသူတို့ချင်းကပ်ပြီးတော့ဆောင်ရွက်နေတာတွေရှိတယ်အဲ့တော့ဒီဟာကဒီအာဆီယံအနေနဲ့မြမအရေးမှာဝင်ပြီးတော့ရပ်တန့်ဖို့မလုပ်ဖို့เนาะဆက်ပြီးတော့ဒီလိုမျိုးလူသားမှုတွေမကျူးလွန်ဖို့ဆိုတော့เนาะရာဇဝတ်မှုတွေမကျူးလွန်ဖို့ဆိုတော့ကိစ္စကိုတို့ချင်းကပ်ပြီးတော့ဖြည့်ရှင်းသွားမလားသုံးလို့ရှိရင်တို့အနေနဲ့ဂျာဝင်စိတ်ဆက်တဲ့ကိစ္စမျိုးတွေလုပ်မလားဆိုတဲ့ပုံမှန်လဲကျွန်တော်တို့ကဒါဒီလိုလုပ်ဖို့ဖိတ်တာဆိုတော့သဘောမျိုးပေါ့เนาะအဲ့လိုမျိုးသုံးသပ်တဲ့ကိစ္စမျိုးလည်းရှိပါတယ်ဗျအဲ့တော့နှစ်ဖက်ကျွန်တော်တို့ကပြန်ပြီးတော့စဉ်းစားကြည့်ရမှာဖြစ်ပါတယ်
တကယ်တမ်းဒီအာဆီယံထိပ်ပြီးအစည်းအဝေးဆိုတာကမြမအရေးအတွက်ကျင်းပတဲ့နေရာမှာသူတို့ဒီအာဆီယံနိုင်ငံကခေါင်းဆောင်တွေ10နိုင်ငံလုံးကခေါင်းဆောင်တွေတက်ရောက်ဖို့ရှိတယ်ဆိုတော့အနေထားမျိုးပေါ့နော်ဒါပေမဲ့ဒီနေ့ဒီတနင်္လာနေ့မှာထိုင်းဝန်ကြီးချုပ်ကနေပြီးတော့သူကိုယ်တိုင်တက်ရောက်မှာမဟုတ်ပဲထိုင်းနိုင်ငံသားဝန်ကြီးကပဲဒီအစည်းအဝေးကိုတက်ရောက်မယ်ဆိုပြီးတော့ထိုင်းဆိုရထုတ်ပြန်ကြေညာလိုက်ပါတယ်အဲ့တော့ဒီမြမအရေးအာဆီယံထိပ်ပြီးအစည်းအဝေးရဲ့အခင်းချင်းပေါ့နော်ဘယ်လိုမျှော်လင့်ထားလဲရှင
်အဲ့ဒီအတွက်ကတော့ထိုင်းကဒီရေးမှာနည်းနည်းအပြော့သွားအောင်လုပ်တဲ့သဘောလားသမဟုတ်လို့ရှင်ရင်နော်သူ့အနေနဲ့ဒါကိုဝင်ပြီးတော့မဆွတ်ချင်တဲ့သဘောမျိုးနဲ့ဒီလိုကောင်းနိုင်ငံကောင်းဆောင်အနေနဲ့နည်းနည်းလေးရှောင်ထွက်ပြီးတော့သူတို့ရဲ့နိုင်ငံရေးဝန်ကြီးကိုပဲလွှတ်တဲ့သဘောလားဆိုတော့ကျွန်တော်တို့နည်းနည်းသုံးသပ်ဖို့ရှိတာပေါ့နော်အဲဒီလိုပဲမြန်မာပြည်ကလည်းနိုင်ငံခေါင်းဆောင်ဆိုတဲ့ဟာမျိုးနဲ့ဖိတ်တာမျိုးလားဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားဖို့ရှိတာ
အဲ့တော့မြမအရေးဆွေးနွေးမဲ့ဒီအာဆီယံထိပ်သီးအစည်းအဝေးဒီရရဲ့ရလဒ်ကိုဘယ်လိုမျှော်လင့်ထားလဲရှင
်ဒီအစည်းအဝေးရဲ့ရလဒ်ကိုတော့ကျွန်တော်တို့ကအကောင်းဆုံးမျှော်လင့်ထားတယ်ဘာဖြစ်လို့လဲဆိုတော့အာဆီယံအနေနဲ့ဒီကိစ္စမှာတော်တော်လေးကိုအရေးပါနေတာတွေ့ရတယ်ကျွန်တော်တို့နည်းနည်းကပြီးလို့ရှိရင်ကမ္ဘာပေါ်မှာတော်တော်ကိုပုံစိုးပန်းစိုးဖြစ်နေတဲ့စစ်ကောင်စီရဲ့လုပ်ရက်တွေပေါ်မှာလည်းသူတို့ကတားဆီးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျဒါပေမဲ့အာဆီယံမှာလည်းသူ့ဟာနဲ့သူအကြက်တဲတွေတော့ရှိနေနိုင်တယ်တခုရှိတာကအာဆီယံအနေနဲ့ရှင်လဲလျှောက်တာပြားလဲဆွဲတာဆိုတဲ့ပုံစံမျိုးနဲ့မပွားဘဲနဲ့ပြက်ပြက်သားသားယက်တီဖို့တော့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျ
မြန်မာနိုင်ငံဦးထင်လင်းအောင်ကိုမဲအင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားတာပါ VOA American အတန်ရဲ့အင်္ဂါနေ့မနက်ဖက်စီစဉ်နေကိုနားဆင်နေရတာပါမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာအလွန်စိုးရိမ်ပွဲကောင်းပြီးမြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာအာဆီယံပြည်ညင်နဲ့လည်းကန့်ညင်မှုမရှိသလိုနိုင်ငံတကာဥပဒေနဲ့ဒေသအတွင်းတည်ငြိမ်အေးချမ်းမှုလုံခြုံမှုကိုပါချိန်ကျောက်လာနေပြီလို့ကုလသမဂ္ဂအသွင်ရမှုချုပ်ဟောင်းမစ္စတာဘန်ကီမွန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာနောက်ထပ်ပုံမှုဆိုးရွားတဲ့ဖြစ်ရက်တွေထပ်မံမပေါ်ပေါက်ရအောင်အာဆီယံနိုင်ငံတွေအနေနဲ့မိမိတို့ဩဇာအရှိန်ဟိုဟာကိုတုံးပြီးတားဆီးသွားဖို့လိုကြောင်းလက်ရှိကုလအသွင်ရမှုချုပ်မစ္စတာဂူတာရက်စ်ကလည်းတင်းလန်နေဆွေးနွေးပွဲအတွင်းမှာတိုက်တွန်းသွားပါတယ်ဒီအကြောင်းအပြည့်စုံကိုကိုညံဝင်းအောင်ကဆက်ပြီးပြောပြပါလိမ့်မယ်
ကမ္ဘာပေါ်ကပဋိပက္ခများတားဆီးရေးဆိုင်ရာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့အစင်းမြင့်ဆွေးနွေးပွဲတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကျသဘာပတိ BNN နိုင်ငံကကမ္ဘာကထပြုပြီး AB 19တနင်္လာနေ့မှာအွန်လိုင်းကတဆင့်ကျင်းပခဲ့တာပါဒီဆွေးနွေးပွဲအခမ်းအနားကို BNN သမ္မတငွေရင်ချွန်ဖက်ကစတင်ဖွင့်လှစ်ခဲ့ပြီးကမ္ဘာပေါ်မှာပဋိပက္ခကြုံနေရဆဲနိုင်ငံတွေရဲ့အခြေအနေတိတ်မဝေးတော့တဲ့ကာလမှာပဋိပက္ခတွေပေါ်လာနိုင်ခြေရှိတဲ့နိုင်ငံတွေရဲ့အခြေအနေတွေကိုဆွေးနွေးနေတာဖြစ်ပါတယ်ဒီဆွေးနွေးပွဲအတွင်းအထူးအလေးထားဆွေးနွေးခံရတာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပဲဖြစ်ပါတယ်မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုကြည့်ရင်အလွန်စိုးရိမ်ဝေရကောင်းပြီးဒါဟာပြည်တွင်းရေးတသက်သာဖြစ်တယ်လို့ယူဆလို့မရတော့ကြောင်းကုလအတွင်းမှူးချုပ်ဟောင်းမစ္စတာဘန်ကီမွန်းကတနင်္လာနေ့ဆွေးနွေးပွဲအတွင်းပြောသွားပါတယ
် ASEAN must make it clear to the Myanmar authority military that the current situation is so grave.That it cannot be regarded only as an internal matter.
မြန်မာနိုင်ငံအတွင်းလက်ရှိကြုံနေရတဲ့အခြေအနေဟာပြည်သူရေးသားဖြစ်တယ်လို့မှတ်ယူဖို့မဖြစ်နိုင်တော့ဘဲလွန်ဆိုးရင်မကောင်းတဲ့အခြေအနေဆိုတာကိုမြန်မာစစ်တပ်ကသိအောင် ASEAN ဖွဲ့ကရှင်းရှင်းလင်းလင်းပြောဖို့လိုပါတယ်။စစ်တပ်ကလက်နက်အစ်စ်တွေတုံးပြီးဆိုးရွားတဲ့လူအခွင့်အရေးဖောက်ပြန်မှုတွေဆက်ဖြစ်နေတာက ASEAN ဗရင်ညင်နဲ့လည်းကန့်ညင်မှုမရှိပါဘူး။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပြီးဒေသအတွင်းတည်ငြိမ်အေးချမ်းမှုနဲ့လုံခြုံရေးကိုပါချိန်ကျောက်လာနေပါတယ်
။လုံခြုံရေးကောင်စီအလဲကြဥက္ကဋ္ဌအဖြစ်ဗီယက်နမ်နိုင်ငံကကျင်းပတဲ့ဒီဆွေးနွေးပွဲဟာ AB 24ရဲ့ကျင်းပဖို့ရှိတဲ့မြမအရေးအာဆီယံထိပ်သီးအထူးအစည်းအဝေးပွဲမတန်ခင်ရပ်ပိုင်းအလိုမှာဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂနဲ့အာဆီယံကြားညီညွတ်စွာဆောင်ရွက်သွားဖို့လိုမယ်လို့ဘန်ကီမွန်းကတိုက်တွန်းပါတယ်
။ The worsening situation in Myanmar represents a pivotal moment to showcase the utility of cooperation between the UN and its regional partners.
မြန်မာနိုင်ငံရဲ့ဆိုးဝါးတဲ့အခြေအနေဟာငြိမ်းချမ်းရေး၊လုံခြုံရေးနဲ့လူသားတွေရဲ့အသက်ကယ်ဆယ်ရေးမှာကုလသမဂ္ဂနဲ့ဒေသအတွင်းမဟာမိတ်တွေကြားဘလောက်စီးလုံးညီညွတ်စွာလုပ်နိုင်မလဲဆိုတာကိုပြတ်တက်ရမယ့်အရေးကြီးအခြေအခါဖြစ်ပါတယ်
။ AB 24ရက်နေ့ကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်မယ်လို့ထိုင်းနိုင်ငံကသတင်းတွေထွက်ပေါ်လာပေမဲ့တကယ်တက်မတက်ဆိုတာကိုတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒါပေမဲ့ထိုင်းနိုင်ငံဝန်ကြီးချုပ်ဖြစ်တဲ့ပရာယုတ်ချန်အိုချာကတော့အဲ့ဒီအာဆီယံထိပ်သီးအစည်းအဝေးပွဲကိုကိုယ်တိုင်တက်ရောက်တော့မှာမဟုတ်ပဲသူ့ကိုယ်စားနိုင်ငံသားရေးဝန်ကြီးကိုသာဆေးလွတ်မယ်လို့တနင်္လာနေ့ကသတင်းထွက်ပေါ်လာပါတယ်။တစ်ဖက်မှာလည်းမြန်မာအကြံတဲပြဿနာကိုဖြေရှင်းဖို့ဆိုရင်မကြသေးခင်ကဖွဲ့စည်းခဲ့တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUB ရဲ့ကိုယ်စားလှယ်တူဦးကိုဒီအာဆီယံထိပ်သီးအစည်းအဝေးပွဲမှာဖိတ်ကြားဖို့လိုမယ်လို့တိုက်တွန်းမှုတွေလည်းရှိနေတာပါ။မြန်မာနိုင်ငံမှာနောက်ထပ်ဆိုးရွားတဲ့ဖြစ်ရပ်တွေထပ်မံမပေါ်ပေါက်ဖို့ဆိုရင်အာဆီယံနိုင်ငံတွေအနေနဲ့မိမိတို့ဩဇာအရှိန်အဝါကိုတုံ့ပြန်တားဆီးသွားဖို့လိုမယ်လို့လက်ရှိကုလအတွင်းမှူးချုပ် Mr. Antonio Guterres ကတိုက်တွန်းပါတယ
်။ United Nations cooperation with ASEAN in this regard is vital. The situation requires a robust international response grounded on a unified
မြန်မာနိုင်ငံရဲ့အရေးမှာကုလသမဂ္ဂနဲ့အာဆီယံပူးပေါင်းဆောင်ရွက်မှုဟာတိတ်ကိုအရေးကြီးပါတယ်။ဒီအခြေအနေဟာဒေသတွင်းစည်းလုံးညီညွတ်တဲ့အားထုတ်မှုအပေါ်အခြေခံပြီးထိရောက်သောနိုင်ငံတကာတုံ့ပြန်မှုလိုအပ်နေတာပါမြန်မာရဲ့အခြေအနေပုံမဆိုးရမသွားရအောင်ဒေသတွင်းနိုင်ငံတွေကဟန်တားဖို့နဲ့ငြိမ်းချမ်းတဲ့ထွက်ပေါက်တစ်ခုရရှိရေးအတွက်အရှိန်မြင့်ဆောင်ရွက်သွားဖို့ကျွန်တော်တိုက်တွန်းလိုပါတယ်လို့ဂူတာရက်စ်ကပြောသွားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲရဲပြစ်ခတ်ဖြိုခွင်းမှုအတွင်းအခုချိန်ထိလူ930ကျော်တိစုံခဲ့ရပြီးဖမ်းဆီးခံရဆဲလူ3200ကျော်ရှိတယ်လို့ AAPP ခေါ်နိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအသင်းကပြုစုတဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါအခုတော့အင်္ဂါဂျိုဘောကသတင်းသဘောကိုတင်ဆက်ပေးခြင်းပါတယ်။ American Agatha Susan Lila ရဲ့ Agency NASA ကနေအင်္ဂါဂျိုဘောမှာစမ်းသပ်လွှတ်တင်တဲ့ရဟတ်ယာဉ်လေးဟာ April 19ရက်နေ့ကပဲအင်္ဂါဂျိုရဲ့ဖုန်22မြေပြင်ပေါ်ကနေဂျိုဘောကပါလာတဲ့လေထုထဲမှာပြန်တန်းနိုင်ခဲ့ပြီဖြစ်လို့အာကာသရဲကဂျိုသလုံးပေါ်မှာလူလုရဟတ်ယာဉ်တစ်စင်းပထမဆုံးအကြိမ်ပြန်တန်းမှုအဖြစ်သမိုင်းတင်သွားပါတယ်။ဒီရဟတ်ယာဉ်ပေါ်မှာတစ်ချိန်ကကမ္ဘာမြေကပထမဆုံးပြန်တန်းမှုခီးရဲ့အမှတ်တရပိတ်သက်လဲပါသွားပါတယ်။ AP သတင်းလွှာတွေကိုမတ်အေးတန်နာကျော်ကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။1903ခုနှစ်မှာလူသားတို့ရဲ့ဝေဟင်ခီးအစပြန်တန်းခဲ့တဲ့ယင်ပြန်လေးမှာတက်ဆင်ထားတဲ့ပိတ်စာလေးကအခုရာစုနှစ်တစ်ခုကျော်ပြီးတဲ့အချိန်မှာတော့အာကာသတဲ့အင်္ဂါဂျိုဘောကလူသားတို့ရဲ့ပထမဆုံးပြန်တန်းမှုခီးမှာလိုက်ပါခဲ့ပြန်တာပါအင်္ဂါဂျိုဘောမှာဒီရဟတ်ယာဉ်လေးပထမဆုံးစမ်းသပ်ပြန်တန်းနိုင်မှုဟာတစ်ချိန်ကကမ္ဘာမြေရဲ့ပထမဆုံးပြန်တန်းမှုခီးစဉ်ရဲ့အခိုက်အတန့်နဲ့အတူတူပါပဲလို့လည်းဂုဏ်ပြုတင်စားနေကြပါတယ
် This flight control confirming that we have EVRs from Ingenuity Ingenuity's reporting having performed spin up take offclimb hover descent
ingenuity လို့နာမည်ပေးထားတဲ့ဒီရဟတ်ယာဉ်လေးဟာတလက်တူလေးပဲမြေပြင်ပေါ်ကနေစခွာတယ်အမြင့်ကိုပြန်တက်တယ်ဝဲပြန်တယ်အောက်ကိုနှိမ်စင်းတယ်မြေပေါ်ကိုဆင်းသက်တယ်ဒါရီအလုံးလုံနိုင်ခဲ့ပါတယ်ရင်းပြန်တဲ့ကပို့လွတ်လိုက်တဲ့သတင်းအချက်လက်တွေအရအင်္ဂါဂျိုဘောမှာပထမအဆုံးပြန်တက်မှုလုံနိုင်ခဲ့ပါတယ်လို့ဒီရဟတ်ယာဉ်ကိုအဝေးတိုင်းပြန်တက်တဲ့အဖွဲ့အကြီးကဲ Harvard Greek ကကြေညာသွားပါတယ်ကယ်လီဖိုးနီးယားပြည်နယ်ထိန်းချုပ်စခန်းကနေပြီးတော့ဒီရင်လေးကိုထိန်းချုပ်ပြန်တန်းတာဖြစ်ပြီးတော့လေရင်ပြန်တန်းမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုတော့အင်္ဂါဂျိုဘောရောက်နေတဲ့ပင်မ Perseverance ရင်ကတဆင့်ထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒီရဟတ်ယာဉ်လေးကပင်မရင်ရဲ့ပေးနှရအကွာဝေးမှာပြန်တန်းကြည့်ခဲ့တာပါ။ကမ္ဘာမြေပေါ်ကနေပြီးတော့အင်္ဂါဂျိုကိုသွားတော့ကတော့ Ingenuity ရဟတ်ယာဉ်လေးက Perseverance ရင်ဝမ်းပိုက်မှာချိတ်တွဲလိုက်ပါသွားခဲ့တာဖြစ်ပြီးတော့ February လကုန်မှာပဲသူတို့အင်္ဂါဂျိုဘောကတချိန်ကမြေဝါကျွန်းပေါ်ဒေသမှာဆင်းသက်ခဲ့တာဖြစ်ပါတယ်။အဲ့အင်္ဂါဂျိုရဟတ်ယာဉ်ဆင်းသက်မှု project ကဒေါ်လာတန်85တန်ကုန်ကြတာဖြစ်ပြီးတော့အခက်အခဲတွေများရင်းနှီးမှုကအများခဲ့ပေမဲ့အခုအောင်မြင်သွားတဲ့အခါမှာလည်းအကျိုးအမြတ်ကကြီးပါပြီ
။ We can now say that human beings have flown a rotorcraft on another planet.
အခုဆိုရင်လူသားတွေဟာရဟတ်ယာဉ်တစ်စင်းကိုဂျိုတလုံးပေါ်မှာပြန်တန်းနိုင်ခဲ့ပြီလို့ပြောလို့ရပါပြီ
။ဒီအင်္ဂါဂျိုဘောပြန်တန်းတဲ့ရဟတ်ယာဉ်လေးတွေ့ထင်မှုအဖွဲ့ကောင်းဆောင်ဒေါ်မီမီအောင်ပြောသွားတာပါ။မြန်မာနိုင်ငံမှာဒေါ်မီမီအောင်ဦးဆောင်တဲ့အဖွဲ့နဲ့အဲ့ဒီအဖွဲ့သားတွေကမ္ဘာမြေနဲ့မိုင်ပေါင်းတန်း200နီးပါးအကွာအဝေးက ဂျိုတလုံးပေါ်ကသူတို့ကြိုတင်ထည့်ပေးလိုက်တဲ့အချက်လက်တွေတုံးပြီးတော့အားမြင့်မြင့်ပြန်တန်းနိုင်မလားဆိုတာကိုတော့တကယ်စိတ်ဖိစီးမှုတွေတကယ်စိတ်လှုပ်ရှားမှုတွေနဲ့နိုင်သုံးနိုင်ကျော်ကြအောင်လို့စောင့်စားနေခဲ့ရတာဖြစ်ပါတယ်သူတို့ကိုပို့ပြီးစိတ်ပူစီတဲ့အဖြစ်ရကတော့အရင်တစ်ဖက်ကအေးရဟယင်ကိုမှောင်းနေမဲ့ကွန်ပျူတာ software အမှားအယွင်းဖြစ်ပြီးတော့ရဟယင်ကမြေပေါ်ကမကြွနိုင်ဖြစ်လို့သူတို့အားလုံးအုံနောက်ချက်အဖြစ်ရှာပြီးတော့ပြင်ပြင်ခဲ့ရတာပါဒီတော့ဒီတစ်ခေါက်ဒီရဟယင်လေးလေဘောပြန်ကြွတဲ့ပြန်တန်းနိုင်တာတွေ့တော့ရီမောတန်တွေစူညံမျက်ရည်တွေကြအလုံးဖြစ်ခဲ့ကြရပါတယ
် From day one this was the unwavering dream of our team to get our helicopter launched to Mars so that we can
ဒီ project ဆက်လုပ်တဲ့နေ့ကလေးကစလို့ကျမတို့အဖွဲ့မှာအမြင်ရှိနေတဲ့မျှော်လင့်ချက်ကအင်္ဂါဂျူပေါ်မှာဒီရဟယင်ငယ်လေးပြန်တန်းနိုင်ဖို့ပါအင်္ဂါဂျူဘောကတကယ်မြေပြင်အနေအထားမှာပထမဆုံးရဟယင်ပြန်တန်းမှုစတင်တဲ့အခွင့်အရေးရဖို့ဖြစ်ပါလေ
Ingenuity Project Manager ဒေါ်မီမီအောင်ပြောသွားတာပါမှန်ပါတယ်သူတို့ရဲ့ဒီရည်မှန်းချက်အောင်မြင်ဖို့အတွက်ကရဟယင်လေးကကမ္ဘာမြေမြင်နဲ့မတူတဲ့အင်္ဂါဂျူရဲ့မြေပြင်အနေအထားနဲ့ပတ်ဝန်းကျင်မှာပြန်တန်းနိုင်မှုပါပဲအင်္ဂါဂျူရဲ့လေဒူဖီအားကလည်းတိတ်ကိုနည်းပါးပြီးတော့ကမ္ဘာလေဒူဖီအားနဲ့နှိုင်းယှဉ်ရင်တရားပုံတစ်ပုံပဲရှိတာပါအခုအောင်မြင်မှုရခဲ့ကြတဲ့အချိန်မှာတော့ဒါဟာတစ်ချိန်ကကဘာဘူကဝေဟင်ပြန်တမ်းမှုတွေအားလုံးရဲ့အစလို့ပြောလို့ရတယ် Right knee ကိုရဲ့ပြန်တမ်းမှုပထမဆုံးခီးစဉ်အခိုက်အတန့်ဆိုပြီးခွန်ပြူတင်စားကြပါတယ်ဒါကြောင့်လဲ Right knee ကိုရဲ့ရင်မြန်လေးကပိတ်စာလေးဒီရဟယင်ဘော်ကိုထည့်ပေးလိုက်တာဖြစ်ပါတယ် NASA ရဲ့ပန်ချောင်းမှုနဲ့ Right knee ကိုရဲ့မြို့သမိုင်းထိန်းသိမ်းနဲ့ Carol Historical Park တာဝန်ရှိသူတွေက Right knee ကိုရဲ့ပထမဆုံးလေးရင်ဘဲအောက်တောင်ပိုင်းကပိတ်စာတွေကတစိတ်ကောင်းအရွယ်ပိတ်စာလေးလှူဒန်းလိုက်ပါတယ
် The Wright brothers in 1903 they flew this with a small spruce wood and fabric system
1903ခုနှစ်မှာ Wright ညီကိုကထင်းယူသားရဲ့ပိတ်သားရဲ့နဲ့လှုပ်ထားတဲ့ရင်သီးသီးလေးနဲ့ပြန်တန်းခဲ့ပါတယ်အခု ingenuity အဖွဲ့သားတွေကကျွန်တော်ရဲ့ဤပညာမြင့်ပစ္စည်းတွေရဲ့ carbon fiber များရဲ့ရှားပါတတ္တူရဲ့သုံးပြီးတော့တီထွင်ထားတဲ့အခုရဟယင်ပေါ်မှာအရှိရှိရုံကပိတ်စာလေးကိုထည့်ပေးလိုက်ပါတယ် Kitty Hawk ကပထမဆုံးပြန်တန်းခဲ့တဲ့ယင်ပြန်ကပိတ်စာလေးပ
ါ NASA ကစက္ကန့်40ကျောင်းပြန်တန်းဖို့ရည်ရွယ်ထားခဲ့တာဖြစ်ပြီးတော့တကယ်တမ်းပြန်တန်းတဲ့အခါမှာလှုပ်ဆောင်ရမယ့်အချက်အလုံးကိုလည်းအအောင်မြင်မြင်ရှိခဲ့ပါတယ်ရဟယင်ဒီလက်တွေက10မိနစ်ကိုအပတ်2500နှုန်းနဲ့လေခဲ့ရတာဖြစ်ပြီးတော့ဒါဟာကမ္ဘာမြေပေါ်ကရဟတ်ဒီလက်လေးနှုန်းရဲ့ငါးဆမြန်တာဖြစ်ပါတယ်တစ်ချိန်တည်းမှာပဲအင်္ဂါဂျူရဲ့လေတိုက်အားနဲ့ထုခဲ့တဲ့အေးဒဏ်ကိုခံနိုင်ဖို့လည်းလိုပါတယ်ဒါကြောင့်လည်းဒီရဟယင်လေးကို6နှစ်ကျော်ကြာအောင်လို့စမ်းသပ်တီထွင်ခဲ့ရတာပါအခုအင်္ဂါဂျိုရဟယင်ပြန်တမ်းမှုအောင်မြင်သွားတာကကမ္ဘာမြေပြင်မှာအမြင့်ကြီးရဟယင်တွေပြန်တမ်းမှုလုပ်ဖို့လမ်းစာလဲဖွင့်ပေးလိုက်တယ်လို့ဖြစ်ပါတယ
် If this thing works our capability to explore Mars is going to expand by orders of magnitude
တကယ်လို့ဒါခုကိစ္စအောင်မြင်တယ်ဆိုရင်အင်္ဂါဂျိုကိုလေ့လာစူးစမ်းနိုင်တဲ့အတိုင်းတာကစက်ကြီးတက်တက်ရှားဖွေစူးစမ်းမှုအပြင်လူရောစက်ပါပေါင်းပြီးရှာဖွေမှုတွေတိုးချက်လုပ်နိုင်သွားပါပြီ
။အင်္ဂါဂျိုစောင့်ကြည့်ရေးအဖွဲ့ဥက္ကဋ္ဌ Robert Zebrin ပြောသွားတာပါ။ Ingenuity အဖွဲ့သားတွေကတော့အခုမေလအစပိုင်းထိဒီရဟယင်ပြန်တမ်းမှုတွေကိုစမ်းသပ်နိုင်မှာဖြစ်ပါတယ်။ဒါကလည်းအဲ့ဒီနောက်ပိုင်းမှာအင်္ဂါဂျိုဘော်တို့ရောက်ရှိနေတဲ့အဓိကရည်ရွယ်ချက်ဖြစ်တဲ့အင်္ဂါဂျိုဘော်ကကြောက်သားနမူနာတွေစုဆောင်းရအောင်မှာကြောင့်ဖြစ်ပါတယ်။ပြီးသွားရင်တော့နောက်ထပ်10နှစ်အကြာမှာသူတို့ရဲ့ရရှိစုဆောင်မှုတွေနဲ့အတူကမ္ဘာမြေပေါ်ကိုပြန်ပြောင်းစဉ်သက်လာကြမှာဖြစ်ပါလိမ့်ရှင်
။မအေးတန်တာကြောပေးပို့ထားတာပါ။ VOA American အသံရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာပါ။ဒီအစီအစဉ်တွေကို Facebook ကနေလည်းတပြိုင်တည်းထုတ်လွှင့်ပေးနေပါဗျ။ VOA American အသံကို Internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့နဲ့သိသချင်းတွေတောင်းယူလို့ရဆိုရင်တော့ VOA ရဲ့ email ကတော့ burmese@voanews.com ဖြစ်ပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဘဲကျွန်တော်ရဲမွန်နဲ့မတ်အင်ဂျင်နိုင်ကတင်ဆက်ထားပါဗျ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရွေးကောက်ခံအမတ်တွေကလူသားညီညွတ်ရေးအစိုးရကိုဖွဲ့စည်းတည်ထောင်လိုက်တာဟာစစ်ကောင်စီရဲ့တရားဝင်အစိုးရဖြစ်ရေးကြိုးပမ်းနေမှုကိုပုံမခက်ခဲစေပြီးတော့နိုင်ငံတကာအစိုးရတွေရဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဘလို့တုံ့ပြန်ဆောင်ရွက်ရမလဲဆိုတာကိုပို့ပြီးလဲအကြက်ရိုက်လာနေစေပါဗျ။ဖေဗူအာရီလစစ်ကောင်စီအာဏာသိမ်းပြီးကတည်းကမြန်မာစစ်တပ်နဲ့တိုက်ခိုက်နေတဲ့ကချင်နဲ့ကရင်တိုင်းဒေသလက်နက်ကင်တပ်တွေကလည်းဒီအမျိုးသားညီညွတ်ရေးအစိုးရအဖွဲ့တွေကိုပါလာပြီလို့သိရပါဗျ။ပါလာတဲ့တိုင်းဒေသလက်နက်ကင်တပ်တွေကိုဒါဥဆောင်ခိုင်းမယ်ဆိုရင်တခြားတိုင်းဒေသအဖွဲ့တွေကြားထဲမှာလည်းစစ်ကောင်စီတော်လှန်ရေးတွေပုံမအားကောင်းလာနိုင်ပါတယ်။
မြန်မာအာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေဆွေးနွေးဖို့အာဆီယံအရေးပေါ်အစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာဧပြီ24ရက်နေ့မှာကျင်းပပြီးဆွေးနွေးဖို့ရှိပါတယ်။အာဆီယံ10နိုင်ငံကခေါင်းဆောင်တွေနဲ့မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်လဲတက်ရောက်ဖို့ရှိတယ်လို့သိရပေမဲ့အာဆီယံတန်တမန်တွေကတော့မြန်မာပြည်တွင်းကကြာဆင်းနေတဲ့စီးပွားရေးအခြေအနေအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ဆန္ဒပြသူ940ကျော်သေဆုံးပြီးလူပေါင်း3000ကျော်အဖမ်းခံရတဲ့နိုင်ငံရေးအခြေအနေတွေကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မတက်ရောက်တော့ဘူးလို့ခန့်မှန်းနေကြပါတယ်။အာဆီယံအဖွဲ့ကြီးကစစ်ကောင်းဆောင်တွေနဲ့အတိုက်ခံတွေကြားဝင်ရောက်ဆိတ်ဆက်ပေးဖို့စီစဉ်နေတယ်လို့အရင်ဆုံးတော့မြန်မာနိုင်ငံအတွင်းကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးပေးဖို့ကိုလည်းစီစဉ်နေပြီးစစ်ကောင်းဆောင်တွေကိုဆန္ဒပြသူတွေကိုတပ်ဖြတ်နေတာပြည်သူတွေကိုဖမ်းဆီးနေတာတွေရပ်တန့်ဖို့နဲ့လိုအပ်တဲ့နေရာတွေမှာအရေးပေါ်အကူအညီတွေပေးနိုင်ဖို့တိုက်တွန်းသွားဖို့ရှိတယ်လို့လည်းသိရပါတယ်။နိုင်ငံတကာအစိုးရတွေနဲ့အာဆီယံအဖွဲ့ကြီးအဓိကရင်ဆိုင်နေရတာကတော့အခုအစ်စ်ဖွဲ့ထားတဲ့ဒီအမျိုးသားညီညွတ်ရေးအစိုးရကိုအတိအမှတ်ပြုပြီးဆက်ဆံသွားမလားဆိုတာကိုပါဒေတာတွင်တန်တမန်တွေကတော့အာဆီယံအနေနဲ့ကတော့ဒီအဖွဲ့ကိုပြည်ပကအစိုးရအနေနဲ့အတိအမှတ်ပြုဖို့မရှိတော့ဘူးလို့ခန့်မှန်းကြပါတယ်။အတိအမှတ်ပြုအမျိုးသားညီညွတ်ရေးအစိုးရကတော့နိုင်ငံတကာကနေထောက်ခံမှုတွေပို့ရပြီး CDM လှုပ်ရှားမှုတွေမှာပုံမှန်အရေးပါလာမယ်လို့သုံးသပ်ကြပါတယ်
။မြန်မာနိုင်ငံမှာလူငယ်တွေအနာဂတ်လွတ်မြောက်ရေးအတွက်ဆွတ်လွတ်အနစ်နာခံမှုဆိုတဲ့ခေါင်းစဉ်နဲ့ဒီ Guardian မှာဖော်ပြထားတဲ့ဆောင်းပါးကိုတင်ပြမှာပါ2021ခုနှစ်ဟာတကယ်တော့မြန်မာလူငယ်တွေအတွက်အကောင်းမြင်မျှော်လင့်ချက်တွေပြည့်ဝစေဖို့ဦးတည်ခဲ့တာပါ COVID-19 ကပ်ရောဂါအတွက်ကာကွယ်ဆေးတွေစတင်မိတ်ဆက်ထိုးပေးနိုင်တာပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲကနေတိုင်းပြည်ရဲ့အလားအလာအတွက်သဘောပေါက်နားလည်ဖို့ရှေ့ဆက်လှမ်းတက်နိုင်ခဲ့ပါတယ်ဒါပေမဲ့ February 1ရက်အာဏာသိမ်းပြီးမှာတော့မြန်မာလူငယ်တွေရဲ့မျှော်လင့်ချက်တွေအိမ်မက်ဆိုးတွေဖြစ်ပြောင်းလဲသွားခဲ့တယ်လို့ဆိုပါရယ်သူတို့ရဲ့အနာဂတ်အတွက်စစ်တပ်ကိုဆန့်ကျင်ဖို့လူငယ်အများစုဟာသူတို့ရဲ့ဘဝတွေကိုမဖြစ်မနေစွန့်လွတ်အနစ်နာခံခဲ့ကြပါရယ်ဆီယာနာတိန်းတော်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာလူငယ်တွေကိုမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကရဲရဲစက်စက်ပစ်ခတ်ဖြိုခွဲရိုက်နှက်ဖမ်းဆီးပုံတွေကိုစောင်းမရှင်ကလူနာမည်မျိုးတွေနဲ့တကွအချက်လက်တွေနဲ့မှတ်တမ်းတင်ဖော်ပြထားတာတွေ့ရပါရယ်တားပြင်အသက်မသေးခဲ့ပေမဲ့စစ်တပ်ရဲ့အကြမ်းဖက်ရိုက်နှက်တဲ့ဒဏ်ရာဒဏ်ချက်တွေကြောင့်သူတို့ရဲ့အနာဂတ်ရက်တည်ရေးအလုတ်လှုပ်ရှားလို့မရနိုင်တဲ့အခြေအနေမျိုးတွေလည်းရင်ဆိုင်ခဲ့ကြရတယ်လို့ဆိုပါရယ်။ကြော်ရှင်ပွဲအနာဂတ်အတွက်အိမ်မက်ကိုစီရှိကြတဲ့မြန်မာလူငယ်တွေဟာအာဏာသိမ်းပြီးကတည်းကစစ်တပ်ရဲ့ဖိနှိပ်မှုတွေကိုကြုံတွေ့ခဲ့ကြရတဲ့အပြင်ဥပဒေမဲ့လိုက်လံဖမ်းဆီးမှုတွေကနေထွက်ပြေးတင်းရှောင်နေကြရပါရယ်။2014ခုနှစ်သကောင်စင်းမှတ်တမ်းအရာမြန်မာနိုင်ငံရဲ့လူဦးရေ90ရာခိုင်နှုန်းကျော်ဟာအသက်30အောက်တွေဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့လူဦးရေစုစုပေါင်းတဝက်ကျော်ရှိနေတဲ့လူငယ်တွေဟာတစ်ချိန်ကကြွယ်ဝချမ်းသာခဲ့တဲ့နိုင်ငံကိုဆယ်စုနှစ်ပေါင်းများစွာဆင်းရဲနွမ်းပါးသွားစေခဲ့တဲ့စစ်တပ်ရဲ့ဆိုးရွားတဲ့အုပ်ချုပ်မှုကိုကောင်းကောင်းထိတွေ့သိရှိခဲ့ကြတယ်လို့အရက်သားဆိုးရွားတစ်ပိုင်းအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းပြင်ပကဘာနဲ့ထိတွေ့မှုအပြင်တရင်အချက်လက်ပညာရေးအလုတ်ကင်အခွင့်လန်းတွေပုံမကောင်းမှုလက်လန်းမိခဲ့ကြသူတွေဖြစ်ပါတယ်။အခုလိုဆရာနာရှင်စနစ်ကိုနောက်ထပ်တစ်ချိန်ရင်ဆိုင်ရခြင်းအာဏာသိမ်းတော်ကိုဆန့်ကျင်တဲ့လှုပ်ရှားမှုမှာမြန်မာလူငယ်တွေရဲ့အခန်းကဏ္ဍဟာခက်ခက်ခဲခဲတိုက်ယူရမယ့်အခွင့်အရေးအတွက်သူတို့အနေနဲ့လိုလိုလားလားစွန့်လွတ်အနစ်နာခံနေကြတယ်ဆိုတာကိုတတ်သိပြနေတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American အသံရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်လေးကိုနားဆင်နေရတာပါ VOA ရဲ့သတင်း Radio နဲ့ TV အစီအစဉ်တွေကို YouTube နဲ့ Facebook စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်။ YouTube နဲ့ Facebook မှာ VOA BURMESE Burmese VOA Burmese လို့ပဲအလွယ်တကူရိုက်ထည့်ပြီးရှာဖွေနိုင်ပါတယ်။အခုအခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါတော့မယ်။စစ်အာဏာသိမ်းမှုကြောင့်မြန်မာပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းမှုအပေါ်ဆိုးဆိုးရွားရွားတက်ရောက်ထိခိုက်လာမယ်လို့နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF ကခန့်မှန်းပြောဆိုသတိပေးထားပါတယ်။စစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းဗန်တွေအပြည့်အဝမလဲပတ်နိုင်သလိုလုပ်ငန်းတွေလည်းရပ်နေပြီးအလုပ်လက်မဲ့အခြေအနေကိုပါရှင်းဆိုင်နေရတာပါ။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ဂီထိုက်စုစည်းတင်ပြထားပါတယ်။
ဆီယန်ဟာတိမ်ပြီးနောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာစီးပွားရေးလဲပတ်မှုကတုံ့ဆိုင်နေပါတယ်။ဆီယန်ဟာတိမ်ပြီးတဲ့နောက်သုံးလတဲ့ကိုရောက်လာချင်းထိတည်ယူပို့ဆောင်ရေးအရောင်းဝယ်ဘဏ်လုပ်ငန်းတွေတုံ့ဆိုင်နေသလိုနိုင်ငံတကာနဲ့ဆက်ဆက်လုပ်ကံရတဲ့ပို့ကုန်သွင်းကုန်လုပ်ငန်းတွေကလည်းမရေမရာဖြစ်နေတာပါ။လေယာထွက်ကုန်တည်နှံဈေးကွက်ကလည်းအေးနေပါတယ်။မန္တလေးကုန်စည်တိုင်းကကုန်သည်ကြီးတူကအခုလိုရှင်းပြပါတယ
်။အကြသေးနဲ့ဝယ်မလောက်ဘူး။မလောင်ဘူးဆိုတာဒီကျွန်တော်တို့က export တကယ်လို့ဖြစ်လာရင်ဒီဈေးကွက်ကကျိုက်တယ်ဆိုပြီးတော့ဝယ်ထားတဲ့သဘောမွေးအင်အားလေးနဲ့တက်နိုင်တယ်ဒါအမှအများကြီးမရှိပါဘူးမရဲအဲ့ဒီဝယ်ကတရက်လောက်ဝယ်ပြီးတော့ပျောက်သွားတဲ့သဘောပ
ါဆက်ယုံအလုပ်ယုံလုပ်သားအများစုရှိရာရန်ကုန်လှိုင်းတရာကဆီယနာသိန်းဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်ရဲ့ရဲကသွေးရက်တန်ယူနှိမ့်နှင်းခဲ့ပြီးဆဲ့ဥချုပ်ရေးကျင့်သုံးလာပြီးတဲ့နောက်မှာတော့အလုပ်အကိုင်မရေရာမှုလုံးချုပ်ရေးဆွေရင်ချက်တွေကြောင့်ရွှေ့ပြောင်းလှုပ်သားထောင်တောင်းချီပြီးထဏီပြန်ကြပါတယ်။ပိတ်သိမ်းရတဲ့ဆက်ယုံအလုပ်ယုံတွေလည်းရှိတာကြောင့်အလုပ်လက်မဲ့ဖြစ်သူတွေလည်းရှိပါတယ်။ထဏီပြန်တဲ့ရွှေ့ပြောင်းအလုပ်သမားတသိန်းကျော်ရှိတယ်လို့မြန်မာနိုင်ငံအထွေထွေအလုပ်သမားသမ္မတများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်မိုးစန္ဒမြင့်ကပြောပါတယ
်။16နဲ့18မှာဆိုလို့ရှိရင်အလုပ်သမားပေါင်းတသိန်းကျော်နီးပါးလောက်ကမိမိရက်ရွာကိုပြန်ကြရဲဆိုတော့အဲ့ဒီအချိန်မှာလဲဆက်ယုံအတော်တော်များများပိတ်သွားကြတယ်ဆဲအုပ်ချုပ်ရေးကြီးညာပြီးတဲ့အချိန်မှာပဲဆက်ယုံတော်တော်များများအလုပ်သမားတွေရဲ့အလုပ်တက်ရောက်မှုကလည်းနည်းတဲ့အတွက်ကိုနည်းတဲ့ကြောင့်ပိတ်သွားတဲ့ဆက်ယုံတွေရှိကြလို့တချို့ဆက်ယုံတွေကြပြန်တော့လဲအလုပ်သမားတွေရဲ့လုံခြုံမှုကြောင့်အလုပ်မလာရတဲ့အခြေအနေမှာလုပ်ငန်းရှင်တွေကိုလှမ်းပြောပြီးတော့မိမိမှာရှိတဲ့ခွင့်တွေနဲ့ယူလာမျိုးရှိဆိုအများစုကလစာမဲ့ခွင့်တွေနဲ့အလုပ်မပြုတ်ရေးလစာမဲ့ခွင့်တွေနဲ့တိုင်ပြီးတော့သွားတာမျိုးတွေရှိကြတယ်ပေါ့နော
်လက်ရှိဆက်ယုံတွေပြန်ပြီးလဲပတ်နေပေမဲ့လုတ်သားအင်အားအပြည့်အဝမရှိတဲ့အကြောင်းလဲသူကပြောပါတယ
်3လပိုင်း16 18ကနေပြီးတော့ပိတ်လိုက်တဲ့ဆက်ယုံတွေက3လပိုင်းအကုန်အထည်ကိုဟိုပိတ်သွားတဲ့ဆက်ယုံတွေလည်းရှိတယ်လို့ဟို4လပိုင်းဒီတချံပြီးတဲ့အထိပိတ်တဲ့ဆက်ယုံတွေလည်းရှိတယ်အဲ့တော့ဆက်ယုံအများစုက3လပိုင်း30နဲ့31ရက်နဲ့တရက်နေ့မှာဆိုလို့ရှိရင်ပြန်လဲပြီးတော့ဖွင့်လှစ်ကြတယ်ပြန်လဲဖွင့်လှစ်ကြတဲ့အခါမှာဘလို့ပုံစံနဲ့ဖွင့်လဲဆိုတဲ့အခါကျတော့ဒီနေ့တွေမှာအလုံမစင်းဘူးဆိုလို့ရှိရင်အားလုံးအလုံပြုတ်တယ်ဆိုတဲ့ပုံစံမျိုးတွေနဲ့အလုံသမားတွေကိုဖိအားပေးပြီးတော့ဖိအားပေးပြီးတော့ဟိုပြန်လဲပြီးတော့ဆင်းခိုင်းတာမျိုးရှိကြအဲ့တော့အလုံသမားတွေကဒီလုံခြုံရေးနဲ့စစ်တပ်ရဲ့အကြမ်းဖက်မှုကိုကြောက်တော်ညာလဲအလုံအကိုင်ဒီမြဲကြီးအတွက်တော်တော်များများဟာပြန်တက်လာပြီးတော့အလုံခွင်ဒီမှာပြန်ဝင်တာတွေကိုလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒီပြောင်းဝင်တဲ့လူကြီးအဖြစ်ကတော့ကျမတို့တီတီကြကြကျမတို့ဘောမတိရဘူးအဲ့မဲ့ပြန်သွားတဲ့ဥကြီးကတော့တသိန်းကျော်နီးပါးကပြောင်းလာတာကိုကျမတို့တွေ့ရတယ်ပေါ့နော်အဲ့တော့ဒီအခုလက်ရှိမှာဆိုလို့ရှိရင်ဆက်ယုံလုံယုံနေမှာဆိုလို့ရှိရင်ဖွင့်တဲ့ဆက်ယုံနေမှာလည်းလူကြီးကဟိုငကိုရှင်ရဲ့အတွက်လူကြီးအပြည့်အဝတွေမရှိသလိုတချို့ဆက်ယုံနေဆိုလို့ရှိရင်လည်းလူကြီးပေါ့နော်ဆယ်ခန်းလောက်နဲ့ပဲလက်ပတ်နေတဲ့ဆက်ယုံတွေလည်းရှိကြတယ်
မြန်မာနိုင်ငံထွေထွေအလုပ်သမားများသမ္မတအဖွဲ့ချုပ် FGWM ရဲ့ခေါင်းဆောင်ဒေါ်မိုးစန္ဒမြင့်ကလက်ရှိကြုံတွေ့နေရတဲ့အလုပ်လက်မဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
။အဲ့ဒီမှာဆိုလို့ရှိရင်လည်းဒီလှုပ်လှုပ်လှုပ်ရှားမှုမှာပါဝင်တဲ့ခေါင်းဆောင်ပိုင်းတွေဆိုလို့ရှိရင်လည်းစက်ယုံတွေမှာပေါ့နော်ဟိုဟာမန်နေဂျာတွေကနေတစ်စင်းကျမတို့သိရှိတာကတော့လာရောက်စုံစမ်းနေတယ်ပေါ့နော်အဲ့တော့တို့ကလာရောက်စုံစမ်းတဲ့အခါအချက်လက်တွေလည်းတို့ကပေးလာမယ်ဆိုရင်အနေရရှိနိုင်တယ်အဲ့တော့ဘာလို့မှလဲပေါ့နော်ဟိုဟာပုံဟိုဒီလှုပ်သမားခေါင်းဆောင်တွေကိုခေါ်ပြီးတော့ပြောတာမျိုးတွေလည်းရှိတယ်အဲ့လိုအခြေအနေမျိုးတွေမှာတချို့ လုံသမားတွေဆိုတော့ရှင်ရင်ဟိုအလုတ်ထွက်သွားရတဲ့ခွင့်မပေးတဲ့အတွက်အလုတ်ထွက်သွားရတဲ့လုံသမားတွေလည်းအများကြီးရှိတယ်ပေါ့ပြီးတော့သူတို့ခေါ်တဲ့အချိန်မှာပြန်တက်မလာတဲ့အလုံသမားတွေကိုလည်းသူတို့တွေက resign ပြပြီးတော့ဥပဒေမဲ့အလုတ်ထုတ်လိုက်တာမျိုးတွေလည်းအများကြီးရှိတော့လက်ရှိဟိုတိုင်တန်ရမှာဆိုလို့ရှင်ရင်အဲဆင်းတဲ့လူဦးရေကရခင်ကားလောက်အလုံသမားတွေရဲ့အခြေအနေကအာမကောင်းတော့ဘူးနောက်ပြီးတော့အလုတ်တွေပိတ်သွားတဲ့အတွက်ကိုအလုတ်လက်မဲ့နဲ့ရင်ဆိုင်နေရတဲ့အလုံသမားတွေအများကြီးရှိတယ်တချို့တွေကကြတော့ဒီပြစ်ခတ်တပ်ဖြတ်မှုတွေရဲ့ကြားမှာဟိုလုပ်ငန်းတွေမလက်ပတ်တဲ့အပေါ်မှာအလုတ်လက်မဲ့ဖြစ်သွားတဲ့အလုတ်သမားတွေလည်းအများကြီးရှိနေကြတယ်ပေါ့နော်အဲနောက်တစ်ခုကကြတော့ဥပဒေမဲ့အလုတ်ပြုတ်သွားတဲ့အလုတ်သမားတွေလည်းအများကြီးရှိတယ
်ဆရာနာသိမှုအတွက်တာဝန်ရှိသူတွေသူတို့နဲ့ဆက်ဆက်ပတ်သက်သူတွေလုပ်ငန်းကြီးတွေမှာလည်းနိုင်ငံတကာတန်းခတ်အရေးယူမှုနဲ့ရင်ဆိုင်ရတာကြောင့်နိုင်ငံတကာယဉ်နီးမြှုပ်နှံမှုနဲ့ပြည်တွင်းကစီးပွားရေးလုပ်ငန်းတွေရဲ့အနာဂတ်ကမရေမရာဖြစ်နေတာပါနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကတော့ဆ ਿਆ နာသိမှုကြောင့်မြန်မာပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းမှုမှာစိုးစိုးရွားရွားထိခိုက်စေမယ်လို့ခန့်မှန်းသတိပေးလိုက်ပါတယ
် The humanitarian crisis in Myanmar gravely concerns us all
မြန်မာနိုင်ငံတွင်းကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အတဲကြီးကအထူးပဲစိုးရိမ်စရာဖြစ်ပါတယ်ဝမ်းနဲ့ကြေကွဲပွဲလူအသက်တွေဆုံးရှုံးနေရတာအပြင်ဆ ਿਆ နာသိမ့်မှုကြောင့်အတော်မွေးဝမ်းကြောင်းမှုမှာစိုးစိုးရွားရွားထိခိုက်သက်ရောက်မှုရှိလာမယ်လို့ခန့်မှန်းပါတယ်ဒီသက်ရောက်မှုဟာကလတ်လတ်အတိုင်းအတာထိတာရှည်သွားနိုင်တယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အာရှပစိဖိတ်ဌာနဒုတိယညွှန်ကြားရေးမှူးဂျော်နသန်အော့ရှရေကဧပြီလ23ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါကလတ်လတ်အတိုင်းအတာဆိုတာကတော့၃နှစ်ကနေ၁၀နှစ်အတွင်းကာလကိုဆိုလိုတာဖြစ်ပါတယ်2021ခုနှစ်အတွင်းမြန်မာပြည်တွင်းအတင်းထုတ်လုပ်မှု GDP က 8.9% ခန့်နှုန်းကျဆင်းမယ်လို့လဲ IMF ကခန့်မှန်းပါတယ်မြန်မာနိုင်ငံဆ ਿਆ နာသိမ့်မှုအရေးကိုအထူးအလေးထားစောင့်ကြည့်နေပြီးလက်ရှိအာဏာသိမ်းစစ်တပ်ရဲ့အုပ်ချုပ်ရေးအဖွဲ့နဲ့အဆက်အစပ်မရှိသေးဘူးလို့လဲ IMF ရဲ့ပြောခွင့်ရ Gary Rice ကမလ17ရက်နေ့သတင်းစာရှင်းလင်းပွဲတုန်းကပြောဆိုထားပါတယ်ရှင
်မတ်တင်ကြီးထိုက်ပြောပြပေးသွားတာပါ VOA American အတန်းရဲ့အင်္ဂါနေ့မနက်ဖက်စီစဉ်တွေကိုနားဆင်နေရတာပါအခုဆက်ထုတ်လွှင့်မဲ့ Blogger စီစဉ်မှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်ကိုယ့်ရဲ့စိတ်ကျန်းမာရေးကိုမထိခိုက်အောင်နားလည်ပေးနိုင်သူကိုရင်ဖွင့်ပြောပြဖို့အရေးကြီးတယ်လို့စိတ်ကျန်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူတွေကအကြံပြုထားပါတယ်။မြန်မာပြည်သူတွေခံစားနေကြရတဲ့စိတ်ဒဏ်တွေတက်တာရရအောင်အကြံပေးအစီအစဉ်တွေကိုအွန်လိုင်းပေါ်ကနေလှုပ်ပေးနေသူတွေနဲ့ဆွေးနွေးပြီးမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
မြန်မာနိုင်ငံနဲ့ပတ်သက်လို့ခံစားနေကြရတဲ့စိတ်ထိခိုက်ဝမ်းနည်းမှုတွေမချေနှံ့မှုတွေပြေပြောက်စေအောင်လို့ကိုယ့်ရဲ့ခံစားချက်တွေကိုရင်ထဲကနေဖွင့်ထုတ်လိုက်တာအကောင်းဆုံးပဲလို့စိတ်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာစိတ်ကျန်းမာရေးမာစတာဘွဲ့တက်နေတဲ့မတ်အေဂျန့်ခင်နဲ့စိတ်ပညာဆိုင်ရာဘွဲ့ရထားတဲ့မတ်ဝတန်စည်းစာကျော်တို့ကစိတ်ကျန်းမာရေးအကူအညီလိုအပ်နေသူတွေကိုပံ့ပိုးကူညီနိုင်ဖို့လှုပ်ပေးနေကြပါတယ်။မြန်မာပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့ Heart Beams Foundation ပရာဟိတအဖွဲ့မှစိတ်ကျန်းမာရေးပညာပေးအစီအစဉ်တွေကိုသူတို့နှစ်ယောက်ကလုပ်ပေးနေတာပါမဟုတ်တန်စီစာကျော်ကတော့ My Psych for Life ဆိုတဲ့ Facebook page မှာစိတ်ကျန်းမာရေးအထောက်အကူဖြစ်တဲ့အကြောင်းအရာတွေကိုတင်ပြပေးနေသူပါလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့သူတို့ကဗီဒီယိုအစီအစဉ်တိုလေးတွေလုပ်ပြီးတော့အကြံပေးနေကြပါတယ
်ဟိုညီမတို့အခုလုပ်နေတာကြတော့ဗောနော်၃ခုလောက်ရှိရေဗောနော်ပထမဆုံးတစ်ခုကကြတော့ psycho education မြန်မာလိုဆိုတော့စိတ်ကျန်းမာရေးအသိပညာပေးပုံစံမျိုးလေးဗောနော်ဗီဒီယိုလေးတွေပို့ဆေးတင်ပေးတယ်ဒုတိယတစ်ချက်ကကြတော့ဒီလူတွေအများကြီးဗောနော် psycho social support meeting လိုမျိုးလုပ်ချင်တာဗောနော်အလားစိတ်ကျန်းမာရေးအထောက်ပံ့ဗောနော်ဘယ်လိုမျိုးဒီအချင်းချင်းအုပ်စုလိုက်ဖွဲ့ပြီးတော့ဗောနော်ခံစားနေရသူတွေရင်ဖွင့်လို့ရတဲ့နေရာမျိုးကိုဗောနော်လုပ်ပေးချင်တာပါအဲ့လားတော့ဟိုမြန်မာနိုင်ငံလူတွေအဓိကထားလုပ်ပေးချင်ပေမဲ့အခုဒီ project လေးစိုင်းနေတာ Sydney မှာဖြစ်နေတဲ့အတွက်ကြောင့်မလို့ Sydney ကလူတွေနေဗောနော်အရင်စလုပ်ဖို့ရှိပါတယ်အဲ့တော့အဲ့ Sydney ကလူတွေကနေတက်ဆင်ဗောနော်ပြီးတော့မှမြန်မာပြည်ကိုပြန်ပြန့်ပွားသွားရဲပြန်ပွားသွားမှာပါအဲ့ meeting လေးတွေလုပ်တဲ့အခါမှာဒီနားထောင်ပေးမဲ့လူတွေဗောနော်ဒီလို counseling တို့လိုမျိုးဒီလိုတေချာ ဟိုနှစ်သိမ့်ဆွေးနေအဲ့လိုမျိုးလုပ်ပေးတဲ့လူတွေလိုအပ်တယ်ပေါ့နော်သူတို့တွေကိုညီမတော် moderators တွေလို့ခေါ်ရယ်ပေါ့နော်အဲသူတို့တွေကို framework ပေါ့နော်အစီအစဉ်ရှိပါတယ်လေ့ကျင့်ပေးမှာပေါ့နော်အဲ့လေ့ကျင့်ပေးတဲ့ training module တွေသင်ခန်းစာတွေကိုလည်းပေါ့နော်အဲ့လားလေးကိုလည်းရေးဆွဲနေရယ်ပေါ့နော်အခု law ဆယ်မှာအဓိကတော့ဒီဟာ community base ဆိုတော့လေရက်ွက်ထဲမှာရှိတဲ့လူတွေအချင်းချင်းမှာလုံးလို့ရအောင်ပေါ့နော်မြန်မာတနိုင်ငံလုံးကခံစားရမယ့်လူတွေအရင်များတော့ဒီ psychologist တွေ counselors တွေကနေလဲနေတာမြန်မာနိုင်ငံမှာအဲ့လိုဆိုတော့သူတို့ဝင်တော့ဝင်ဖို့မဖြစ်အောင်ပေါ့နော်စောစောစီစီကြိုတင်ကာကွယ်လို့ရတယ်ဒီလိုမျိုးဒီ social support ဆွေးနွေးတာမျိုးလေးတွေ ਆ လေအားကြောင့်မို့ဒီဆွေးနွေးတာလေးတွေကိုရက်ွက်ထဲမှာလူချင်းချင်းလုပ်လို့ရအောင်သင်ကြားပေးမယ်ပေါ့နော်သင်ခန်းစာလေးတွေ ਆ နေပြီးတော့တစ်စင်ပေါ့နော်စပြီးတော့လုပ်နေရမှာ
ကဲဟောဝတန်ခုနပထမဆုံးပြောရတဲ့အလို psycho education အလို စိတ်ကျန်းမာရေးပညာပြောတဲ့ကိစ္စတွေကြတော့လေလူတွေကဒီခု listener နားထောင်နေတဲ့လူတွေကလည်းအကုန်လုံးပါမြန်မာပြည်ကလည်းဟိုမတရားလည်းဖြစ်မဲ့အလို့ဆိုတော့တခုမြန်မာအလို့မျိုး culture နဲ့ပတ်သက်ပြီးပြောချင်တာတော့မြန်မာလူမျိုးတော်တော်များများပေါ့နော်စိတ်ကျန်းမာရေးအကြောင်းပြောဖို့ shutter တာလည်းရှိတယ်စိတ်ကျန်းမာရေးအကြောင်းပြောရင်လည်းတခြားလူဝေဖန်မယ်လို့လည်းထင်ကြတာရှိရယ်ပေါ့နော်အဲ့ဒါကိုနည်းနည်းလေးအင်္ဂလိပ်လိုစကားဆိုရင်တော့ stigma ပေါ့နော်အစ်တီမောက်ရှော့ဖို့လဲကြိုးစားပြီးတော့အဲ့ဗီဒီယိုလေးနဲ့လုပ်ဖို့လဲအပလန်ရှိပါတယ်ပေါ့နော
်အမြင်အလွယ်မှာပေါ့
အမြင်ဟုတ်တယ်ကျေးဇူးပဲ
အခုဒီလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကြည့်လို့ရှိရင်လူတော်တော်များများအနည်းငယ်များပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်နေကြတဲ့အာစိတ်တူတာတွေမချေနှက်တာတွေဝမ်းနည်းတာတွေဖြစ်နေကြတယ်ပေါ့လေတော်တော်များများဟိုမြန်မာနိုင်ငံတည်းကမှမဟုတ်ပါဘူးဒီဟိုတကဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေလည်းဒီလူမျိုးခံစားနေကြရမယ်လို့ထင်တယ်လေဆိုတော့အဲ့လိုမျိုးခံစားမှုတွေကိုပြေပြောင်းနိုင်ဖို့အတွက်အကောင်းဆုံးပေါ့နော်ဘယ်လိုအကြံပေးခြင်းလဲရှင
့်မအေးချမ်းပြောရမယ်ဆိုရင်တော့အဆင်ပြေပေါ့နော်မြန်မာပြည်ကလည်းအခုတော်တော်များများခံစားနေရဖြစ်တာလည်းနေတိုင်းဖြစ်နေကြဆိုတော့လောက်ဖို့ကတော့ခက်ပါပဲကိုယ့်ရဲ့ဟိုဘယ်လိုခေါ်မလဲ daily routine ပေါ့နော်နေ့တင်လုံနေရအဲ့လိုလုံနေကြဟာကိုပဲဆက်ပြီးတော့လုပ်ဖို့ကြိုးစားပါတော့မနက်ထိုင်တည်းပါတရားစားမယ်စားပြီးဒါလုံမယ်အဲ့လိုလုံနေကြဟာလေးပြီးပဲဆက်ပါလုပ်ဖြစ်အောင်လုပ်ပေါ့နော်ပြီးနောက်တစ်ခုကတော့ mindfulness ဆိုတာတော့မြန်မာလိုပြန်တော့တရားထိုင်လို့ပါပဲဒါပေမဲ့အဲ့လိုအသက်ရှူပြီးတော့၅မိနစ်လောက်ပဲဖြစ်ဖြစ်ကိုဖြစ်နေတဲ့ခံစားချက်တွေကို reflection လုပ်နိုင်အောင်ပေါ့နော်မြန်မာလိုတော့တေချာအောင်ပြောတော့ဘယ်တန်ပြန်မေးမလားတော့မသိဘူ
းတိနေဖို့အရေးကြီးရောကိုခံစားလို့တိနေဖို့အရေးကြီးတယ်သတိမလွတ်သွားဘူးပေါ့အဲ့ဒီအချိန်မှာပေါ့လေဒီတိုင်းဟိုဖြစ်နေတာဆိုလို့ရှင်လည်းဖြစ်နေတာကိုပြီးနေပေါ့နော်ပြတ်သွားရင်လည်းပြတ်သွားတာကိုပြီးနေပေါ့နော်အချိန်ခဏလေးပဲပြီးပြီးတော့ပေါ့နော်ဘာလို့ဆိုတော့တနေ့ကုန်လုံးအချိန်တိုင်းတည်တည်ဖို့ကြောက်ရလဲသူကသတိထားနိုင်မှုဆိုတာမလွယ်ဘူးလေလို့ဆိုအရန်ခံစားရတဲ့အချိန်ကြာရင်ခဏလောက်ပဲဖြစ်ဖြစ်10မိနစ်15မိနစ်လောက်ပဲဖြစ်ဖြစ်ခံစားချက်လေးတွေကိုဒီတိုင်းဥမာပြရမယ်ဆိုတော့ကားလမ်းမကြီးပေါ်မှာကားတွေရွေ့သွားတယ်လို့မျိုးပဲလေကားတွေကအတွေးတွေခန်းစားချက်တွေလို့ယူဆပြီးဟိုပေါ့နော်အတွေးတွေကကားတွေပေါ့နော်ခန်းစားချက်တွေကကားတွေလို့မျိုးကိုရှင်မှာဖြတ်သန်းသွားတယ်လို့မျိုးပေါ့နော်တိနေဖို့ကြည်နေဖို့ပြောချင်တာပါဟုတ
်အဲ့ချက်အနေနဲ့ပြောရမယ်ဆိုတော့ဗီဒီယိုတစ်ခုထုတ်ထားသလိုပဲပေါ့နော်အဲ့ဖုန်းတောက်လျှောက်ကြည်နေတာခုမြန်မာပြည်မှာလည်းအင်တာနက်တော့ရတဲ့အချိန်တိုင်းလူတိုင်းကြည်နေကြတာပါပဲအရင်လည်းကြည်ဖို့လည်းလိုအပ်တယ်လို့ပေါ့လို့ထင်နေကြပဲပေါ့နော်ဒါပေမဲ့ခဏခဏကြည်လာတဲ့အချိန်ကျတော့စိတ်ထိခိုက်တာလည်းမြင်တဲ့အချိန်မှာလည်းအဲ့ခံစားချက်တွေအများကြီးပေါ်လာဆိုတော့အဲ့ချိန်မှာပြင်းထန်လာတဲ့ခံစားချက်တွေကိုဟိုဖုန်းမကြည့်နဲ့လို့လည်းတော့မပြောချင်ပါဘူးဒါပေမဲ့ဘယ်ချိန်ကြည့်ရမလဲဆိုတာကိုစဉ်းစားနေချင်ပါပေါ့နော်ဟိုအိတ်ခံနေကြည့်တာလို့စားခံနေကြည့်ရချင်မှာအဲ့ကြီးပြတ်တာလို့အစားပြတ်တာတော့ဖြစ်တော့အဲ့ချိန်လေးသတိထားပြီးတော့ short ပြီးသုံးတာပေါ့နော်အဲ့လိုမလုံးနိုင်ဘူးဆိုရင်လည်းအဲ့လုံးသုံးပြီးရဲ့အချိန်မှာပဲတခြားလူဘေးမှာရှိရမိသားစုဖြစ်ဖြစ်တကယ်ချင်းဖြစ်ဖြစ်သူတို့ကိုစကားပြောပြီးတော့ကိုမြင်လာတဲ့ဟာတွေကိုပေါ့နော်ပြန်ပြီးဟိုအချင်းချင်းစကားပြန်ပြောချင်းချင်းပြန်ပြီးว่าเนี่ยไตปอนเนาะเบยอ่ะลูกเกี่ยวกูပြောဖို့อ่ะหลูเลยหลูอ่ะทีมาดอกช็อตโฟนนี่จีเนี่ยแท้ซะเองปอนเนา
ะดีเอเจนต์ပြောว่าดูแล้วอะกางซุงนี้แหละตะคูอ่ะโซเชียลซัพพอร์ตซะอ่ะไอ้โหลမျိုးมีตาซูวินตะเงินจินกูชิคินยีดูชินชินน่ะสภาပြောด่าเว้ยปอนเนาะนาวสภาပြောด่าอะเปญปอนเนาะไอ้โหลอตู่ๆအဲသူကိုအရင်တော့မိသားစုချင်းချင်းနဲ့ဘာလုပ်လေးရှိလဲပေါ့မှာဟင်းတူတူချက်လေးရှိလားတီဗီတူတူကြည့်လေးရှိလားခင်းတူတူစော့လေးရှိလားပေါ့နော်ကိုလူမိသားစုတွေနဲ့တယောက်တည်းနေရာထပ်ဆိုင်ပေါ့နော်မိသားစုတွေနဲ့ရက်ွက်ထဲကလူတွေနဲ့ပဲဖြစ်ဖြစ်ပေါ့နော်ကိုအစဉ်ပြေတဲ့အရာလေးတွေတူတူအတူတကွပေါ့နော်လှုပ်ဆေးချင်ပါတယ်နောက်တစ်ခုကကြတော့ volunteer တွေပေါ့နော်အလိုဒီဟိုပရာဟီတာလောက်တောင်းပရာဟီတာလောက်တဲ့ဆိုတော့ဟိုလိုမျိုးပတ်စံရှိဒီကနိုင်မှာမဟုတ်ဘောเนาะကိုဘသူဘာကုညီနိုင်မလဲဘောเนาะအဲ့လိုမျိုးကိုညီကုညီနိုင်တဲ့အရာ
ရင်လည်းပေါ့နော်အခုချိန်မှာအဲ့လိုမျိုးအရန်လိုတာကိုအချင်းချင်းရိုင်းပင်းကူညီထောက်ပံ့မှုပါလေအဲ့လိုမျိုးကူညီလိုက်လို့ရှိရင်လည်းဩဟိုပေါ့နော်ငါသူများတွေအတွက်လည်းကောင်းကင်ငါလှုပ်ပေးနေရတယ်ဆိုတော့လေဟိုစိတ်ခံစားရတာလည်းတတ်တာစီပေါ့နော်ဩငါနဲ့အချိန်နေတူရဲလူတွေလည်းရှိမယ်ငါထက်ဆိုးရဲလူတွေလည်းရှိမယ်ငါတယောက်တည်းအဲ့လိုအရန်ဆိုးနေရလူမျိုးတွေးနေတဲ့အတွေ့အကြုံလည်းပေါ့နော်တတ်တာစီနိုင်နေပေါ့နော်ဆိုတော့သူများကိုကူညီကြည့်ပါလို့လည်းပြောချင်ပါတယ်ဟုတ်
ဒီလိုမျိုးကိုယ့်ရှင်ထဲမှာခံစားရတယ်တခုခုဖြစ်လာတယ်ဆိုရင်ကိုယ်ကရှင်ထဲမှာမထားဘဲနဲ့ပေါ့နော်ကိုယ့်ရဲ့ခံစားချက်ကိုရှင်ထဲကနေဖွင့်ထုတ်ပြီးတော့ပြောပြဖို့အတွက်ကရောဘလောက်အရေးကြီးတယ်လို့ပြောနိုင်လဲရှင
်မတန်အရင်ဖြေလိုက်
မတန်ပြောလိုက
်ဟုတ်ကဲ့ဟိုဒီစိတ်ထဲမှာခံစားနေရတာဟိုပေါ့နော်ဟိုဒီလိုမျိုးပြင်ဖွင့်လိုက်ရတာလို့ပြောထုတ်လိုက်ရတာလို့ဆိုတာတွေကဟိုအဲ့လိုမျိုးလုပ်လိုက်ရခြင်းဖြင့်စိတ်ခံစားရတယ်တတ်တာသွားနိုင်တယ်လို့သူသေတနာတွေမှာတော်တော်များများအတွေ့ရှိထားရပေါ့နော်ဟိုအဲ့လိုမျိုးလုံးဝယောဂပျောက်သွားမယ်လို့ပြောချင်တာတော့မဟုတ်ပေမဲ့ခံစားချက်တွေဟိုအရန်ပြင်းထန်တာတွေဟိုပေါ့နော်တကယ်နားထောင်တာတွန်းကျင်တဲ့သူနဲ့နားထောင်အဲ့လိုမျိုးနားထောင်ခံလိုက်ရတယ်ဟိုနားလည်မှုခံဟောငါပြောတဲ့ဟာတွေသူတို့ကနားလည်ပါလားပေါ့နော်ငါဖွင့်ထုတ်လိုက်ရပါလားဆိုတဲ့ခံစားချက်ကြောင့်ခံစားရတာတွေတော့တတ်တာသွားစေနိုင်တယ်ပေါ့နော်အဲ့လိုဆိုကိုအရန်ပြင်းထန်နေတဲ့အခါမှာတကယ်လို့နားထောင်ပေးမဲ့လူမရှိရင်တောင်မှကိုခံစားနေရတာတွေကိုလိုမျိုးရေးချလိုက်တာမျိုးပေါ့နော်ရေးချလိုက်တာမျိုးဒါမှမဟုတ်လည်းတချင်းလိုမျိုးတချင်းတချို့ရေဆိုလည်းကြပြားလေးဆက်ရေးတာမျိုးတွေလောက်တာရှိတယ်ပေါ့နော်အဲ့လိုမျိုးလောက်တာဖြစ်ဖြစ်ပေါ့နော်တမျိုးမျိုးနဲ့ပေါ့နော် express ပေါ့နော်ဖွင့်ပေါ်ထုတ်လိုက်တာပေါ့နော်ပချီဆွဲတာပဲဖြစ်ပေါ့နော်အဲ့လိုမျိုးလေးပေါ်ထုတ်စေချင်တယ်ပေါ့နော်ဘာလို့ဆိုတာကိုခံစားချက်တွေကိုမျိုးတိတ်ထားတာဆိုင်ဖွင့်ထုတ်တာပို့ပြီးတော့ခံစားရတာအရှင်တတ်တာစီနေလို့ပါ
စိတ်ချမ်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူမတ်အေးချန်းခင်နဲ့မတ်ဝတန်စီစာကျော်တို့ဖြစ်ပါတယ် Heartbeams Foundation ပရာဟိတအဖွဲ့ရဲ့ Facebook စာမျက်နှာနဲ့ My Site for Life ဆိုတဲ့ Facebook page မှာသူတို့ရဲ့စိတ်ချမ်းမာရေးပညာပေးဗီဒီယိုအစီအစဉ်တွေကိုကြည့်နိုင်ဖတ်ရှုနိုင်ကြပါတယ်ရှင်ကျွန်မဆွေမြတ်ပါပါ
VOA ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမြတ်မှုတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ VOA American အတိုင်းအင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာပါဒီအစီအစဉ်တွေကို Facebook ကနေလည်းတပြိုင်တည်းထုတ်လွှင့်ပေးနေပါတယ်အခုခါမှာတော့မနက်ခင်းသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ
်မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဖြစ်ပေါ်နေတဲ့တွေးမြေကြအကြမ်းဖက်မှုတွေကိုဖြေရှင်းဖို့အတွက်အာရှန်ခေါင်းဆောင်တွေညီညီညွတ်ညွတ်နဲ့ကြိုးစားကြဖို့ကုလသမဂ္ဂအထွန်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ပါတယ်
။ Today, ASEAN's role is more crucial than ever as the region faces an urgent crisis in Myanmar.
မြန်မာနိုင်ငံရေးဟာဒေသရင်းခြုံတွေ့နေရတဲ့အရေးတကြီးပြဿနာတစ်ခုဖြစ်နေတဲ့အတွက်ဒီကနေ့အာရှန်ရဲ့အခမ်းကဏ္ဍဟာဘယ်တော့နဲ့ကနေမှမတူအောင်အရေးပါနေကြောင်းမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေနှစ်နိုင်ငံချင်းဖြစ်စေအားလုံးစုပေါင်းပြီးဖြစ်စေလှုပ်ဆောင်ကြဖို့အတွက်ထက်မှန်တောင်းဆိုပါတယ်လို့ပြောသွားတာပါ။အာဆီယံအဖွဲ့အနေနဲ့မြန်မာနိုင်ငံအတွက်တန်တမာရေးဆိုင်ရာပဋိပက္ခကာကွယ်ရေးဆိုင်ရာနဲ့ငင်းချမ်းမှုတိဆောက်ရေးဆိုင်ရာတွေမှာတိတ်အရေးပါကြောင်းကုလသမဂ္ဂနဲ့အာဆီယံအပါအဝင်ဒေသရင်းအဖွဲ့အစည်းတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာလုံခြုံရေးကောင်စီရဲ့တနင်္လာနေ့ဆွေးနွေးပွဲမှာအထွန်းအမှုချုပ်ကထောက်ပြပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာသွေးမြေကျအသေးဆုံးအရာတွေအတွက်ကုလသမဂ္ဂအထွန်းအမှုချုပ်ဟောင်းဘန်ကီမွန်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးမလာစေဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံဖွဲ့စည်းအနေနဲ့ညီညီညွတ်ညွတ်နဲ့ချက်ချင်းလှုပ်ဆောင်ကြဖို့အတွက်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနောက်ထပ်တိုးမလာအောင်ကုလသမဂ္ဂအထွန်းအမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့မြန်မာစစ်ကောင်ဆောင်နေနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးဖို့လဲမစ္စတာဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေမြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့တွေ့ဆုံဆွေးနွေးဖို့လည်းပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ February 1ရက်မှာအာဏာသိမ်းလိုက်တဲ့စစ်တပ်ကို EU ဥရောပသမဂ္ဂကတနင်္လာနေ့မှာနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်လိုက်တယ်လို့ EU နိုင်ငံခြားရေးမူဝါဒရေးဆိုင်ရာအကြီးအကဲ Joseph Borrell ကပြောပါတယ်။ပြီးခဲ့တဲ့လတည်းမှာ EU ကမြန်မာစစ်ကောင်ဆောင်အပါအဝင်ထိတ်တန့်စစ်ဖက်အရာရှိကြီး10ဦးကိုဒဏ်ခတ်အရေးယူထားတယ်လို့မြန်မာနိုင်ငံပေါ်လည်းနဲ့ရောင်းချမှုလည်းတားမြစ်ပိတ်ပင်ထားတာဖြစ်ပါတယ်။
ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ Jimmy Cook ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကိုညံဝင်းအောင်ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းတူမီတာ32 40, 48, 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA American အတိုင်းရင်အင်္ဂါနေ့မနက်ဖက် Radio အစီအစဉ်တွေဒီမှနဲ့ပြီးဆုံးပါပြီ။တောသက်ရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။ VOA American အတန်းကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တောသက်ရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမော်ပါ။
This program has come to